ဒီနေ့ညလေဂိရိမာနန္ဒအတုတ္တံကိုပဲဆက်လက်ပြီးနာယူကြရအောင်နော်ညကတုန်းကဒီဂိရိမာနန္ဒအတုတ္တံနဲ့ဆက်ဆက်ပြီးတော့ဂိရိမာနန္ဒအတုတ္တံမှာလာရှိတဲ့ဆေဘသောတိညာတို့ကိုတကယ်လက်တွေ့ပေါ်များနေတဲ့သူမေတ္တာသီရိဂါထာပါဠိတော်ဒေသနာနှင့်ရောဆက်ပြီးတော့အညာကပြောခဲ့ပါတယ်နော်ဒီနေ့ဒီသုမေတ္တာသီရိဂါထာသုမေတ္တာသီရိအကြောင်းကိုနည်းနည်းထပ်ပြောလိုက်မယ်။ညာကပြောခဲ့တဲ့အတိုင်းပဲဒီသုမေတ္တာသီရိကမန္တဝတိမြို့ကိုထိပ်ပြီးအုပ်ချုပ်မင်းလုပ်တဲ့ကွန်ဆပ်မင်းရဲ့အကမစည်းသည်ညီပြားကြီးတူဖြစ်ပါတယ်။ညာကဒီနောက်ဆုံးဘွားမှာလူကယရဏသုံးပါးကိုကိုယ်ခွင်ရှိတတ်ပြီးအမတန်ယုံကြည်တဲ့သရတရားနှင့်ပြေဝနေတဲ့သူတော်ကောင်းလည်းဖြစ်တယ်။သာသနာကရခေါ်တဲ့ဘုရားရှင်ရဲ့အစိုးအမဒီကိုယုံသိစွာလိုက်နာပြုခြင်းနေတဲ့သူတော်ကောင်းလည်းဖြစ်ပါတယ်။သီလဝတိသီလရှိတဲ့သူတော်ကောင်းလည်းဖြစ်တဲ့စိတ်ဓာတ်ကတ္တဆန်းကျင်တဲ့တရားစကားဒီကိုလည်းဟောကြားပြတ်တတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်။ဘုဟုသူသောဗုဒ္ဓသာသနိဘုရားရှင်ရဲ့သာသနာတော်မှာအကြံအမြင်ဘုသူတ္တနှင့်ပြည့်စုံနေတဲ့အမျိုးကောင်းသမီးတူလည်းဖြစ်ပါလေ။နန်းတော်တွင်မှကြီးပြင်းလာရတဲ့အမျိုးသမီးတူပင်ဖြစ်တော်လဲ။ဘိက္ခုနီမှာကျောင်းတိုင်သို့သွားပြီးတော့ဘုရားရှင်ရဲ့တရားတော်ဒီကိုသင်သည့်အနေနဲ့သိအောင်သင်ယူပါရဲ့။ဒီလိုသင်သည့်အနေနဲ့မင်းယူတဲ့အပိုင်းကိုဘုန်းကြီးတို့ဇာပိနေကအာဂမတုဒ္ဓလို့ခေါ်ပါတယ်။နေသည့်အနေနဲ့သင်လိုက်တဲ့အချိန်ခါမှာရှေ့အစဉ်လာရင်ကြီးမှုကဆရာလုပ်တဲ့ပုဂ္ဂိုလ်တွေကလည်းအလွတ်ချပြီးသင်ပေးရတယ်။တပည့်လုပ်တဲ့ပုဂ္ဂိုလ်ကလည်းဆရာအလွတ်ချပြီးတဲ့အတိုင်းအလွတ်ရအောင်လိုက်ပြီးဆိုရတယ်။ဒီလိုနည်းစနစ်နဲ့သင်ပေးတာဖြစ်လို့နာနဲ့နန်းထောင်ပြီးဉာဏ်နမှတ်တော့ပြီးသင်ယူရတဲ့အတင်ဖြစ်လို့ဒီလိုသင်ဒီကိုတော့အကြံဆိုပြီးတော့ရှေ့စရောကြီးမြတ်ကဘာသာပြန်ပါတယ်။ပါဠိစာပေမှာတော့အာဂမသုဒ္ဓလို့ခေါ်ပါတယ်။နောက်တစ်ခုကတော့အဓိကမသုဒ္ဓဖြစ်တဲ့အဓိကမသုဒ္ဓဆိုတာကတော့ကျင့်သည့်ဖြစ်ပါတယ်။တကယ်လက်တွေ့ဘုရားရှင်ရဲ့တရားတော်ဒီကိုသင်ယူမိတဲ့အချိန်ကမှလက်တွေ့ဖြစ်လို့သိလာတဲ့အသိဉာဏ်ကိုအဓိကမသုဒ္ဓဒီလိုဘုသုဒ္ဓနှစ်မျိုးနဲ့ပြည့်စုံတယ်။ဒီတော့ဘုရားရှင်ရဲ့တရားတော်ဒီကိုသူကသင်ယူတဲ့အပိုင်းမှာဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြစ်သင်ယူတယ်ဒီပိုင်းလေးတွေကဘုန်းကြီးနည်းနည်းလေးဖြတ်ပြီးပြောဖို့လိုလား။ဘုရားရှင်ပြိကသုံးမှုမှာဟောကြားထားတော်မူတဲ့တရားဒီကိုအကျဉ်းချုပ်ပြီးတော့အစဉ်နှစ်ထုတ်ယူလိုက်လို့ရှင်ဗောဓိဝေခိယတရား38ပါးရရှိပါတယ်။ဒီဗောဓိဝေခိယတရား38ပါးဆိုတာကတတိပဋ္ဌာန်၄ပါးသမ္ပဋ္ဌာန်၄ပါးအိန္ဒြေ၅ပါးအဋ္ဌိပ၄ပါးအိန္ဒြေ၅ပါးဘုံ၅ပါးပုဇင်8ပါးမဂ္ဂင်10ပါးဆိုပြီးပေါင်း38ပါးဖြစ်ပါတယ်။ဒီ38ပါးသောဗောဓိဝေခိယတရားဒီကိုဝါဒီလို့ခေါ်ဆိုအပ်တဲ့အရိယာမေညာရဲ့အသင်းအပင်ဘက်တော်သာဖြစ်ခြင်းကြောင့်ဝါဒီဘက်ကတရားလို့ဒီလိုခေါ်တယ်။တခါဒီဝါဒီဘက်ကတရား38ပါးကိုအစီမြင့်ပြီးထပ်ပြီးအကျဉ်းချုပ်ခဲ့သောမဂ္ဂင်10ပါးကျင့်တဲ့တရားဖြစ်ပါတယ်။မဂ္ဂင်10ပါးကိုလည်းအစီမြင့်ပြီးထပ်ပြီးထုတ်ယူလိုက်ခဲ့ရင်သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်ဆိုပြီးတော့ကျင့်စဉ်၃ရက်ထွက်ပေါ်လာပါတယ်။သမဝါစာမှန်ကန်သောစကားကိုပြောကြခြင်း၊သမကမ္မန္တမှန်ကန်တဲ့အလုပ်ကိုပြုလုပ်ခြင်း၊သမအာဇီဝမှန်ယွင်းတဲ့မိစ္ဆာအာဇီဝတွေကိုမေ့ရှားပြီးမှန်ကန်စွာအသိမွေးခြင်းဆိုတဲ့ဒီမဂ်ကျင့်၃ပါးကသီလမဂ်ကျင့်ဖြစ်တယ်။သမဝါယမကောင်းမွန်မှန်ကန်စွာကျူးစွာအထုတ်ခြင်း၊သမတတိကောင်းမွန်မှန်ကန်တဲ့အာယံကိုအမှတ်ရနေခြင်းသတိ။သမ္မာသမာဓိကောင်းစွာအာယံ၌စိတ်တည်တည်ခြင်း။ဒီသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုတဲ့မဂ်ကျင်၃ပါးကသမာဓိမဂ်ကျင်ဖြစ်တယ်။သမ္မာဒိဋ္ဌိမှန်သောအမြင်သမ္မာသင်္ကပ္ပမှန်ကန်သောဉာဏ်စီစိတ်ကုမှုတဲ့ဒီဥစ္စာကတော့ပညာမဂ်ကျင်ဖြစ်ပါတယ်။ သမာဓိဋ္ဌိဆိုတာကဘာလဲဆိုမြေတော်ဘုရားရှင်ကိုရိုတိုင်းကမဟာတိဗ္ဗန္တလောကမှာသမာဓိဋ္ဌိဆိုတဲ့စကားလုံးကိုဒုက္ခဉာဏ်ဒုက္ခသမုဒိဉာဏ်ဒုက္ခនិရောဓဉာဏ်ဒုက္ခនិရောဓခံမိနိယပရိပရာယဉာဏ်ဆိုပြီး၄ချက်ဟောထားပါတယ်ဒုက္ခသစ္စာကိုထုတ်ပြန်သိတတ်တဲ့ဉာဏ်ဒီသမာဓိဋ္ဌိသမုဒိယသစ္စာကိုထုတ်ပြန်သိတတ်တဲ့ဉာဏ်ဒီသမာဓိဋ္ဌိនិရောဓသစ္စာကိုထုတ်ပြန်သိတတ်တဲ့ဉာဏ်ဒီသမာဓိဋ္ဌိမင်္ဂလိသံကိုထုတ်ရင်သိတတ်တဲ့ဉာဏ်သည်သမ္မာဒိဋ္ဌိပေါင်းလိုက်တော့ဒါကသတုသစ္စာသမ္မာဒိဋ္ဌိလို့ခေါ်ပါတယ်။သစ္စာလေးပါးကိုထုတ်ရင်သိနေတဲ့ဉာဏ်အမြင်ကိုသမ္မာဒိဋ္ဌိလို့ခေါ်တယ်။သစ္စာလေးပါးအာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောကိုသမ္မာသင်္ကပ္ပမှန်ကန်စွာကျင့်သိခြင်းလို့ခေါ်ပါတယ်။နိသမာဓိသမာဓိသမာသင်္ကပ္ပခေါ်တဲ့မဂ္ဂင်နှစ်ပါးဉာဏ်မဂ္ဂင်နှစ်ပါးနဲ့ပြည့်စုံနှံ့ရဲ့အတွက်နမတိယောဂီပုဂ္ဂိုလ်တွေသီလမဂ္ဂင်ပေါ်မှာအခြေတည်ပြီးယက်တိရနမတိသမာဝေမသမာတတိသမာသမာဓိခေါ်တဲ့သမာဓိမဂ္ဂင်သုံးပါးကိုသီလကြီးဟုသောမြေပေါ်မှာယက်တိပြီးတော့ပေါ်များအထုရအဖားတဲ့အဲ့ဒီလိုပေါ်များအထုတဲ့အပိုင်းမှာဒီသူမေတ္တာထေရီကဗဒမဇ္ဇသမာဓိစိတ်ဤတန်အောင်ဘိက္ခုနီမလေးဌာမတကယ်လက်တွေ့ပြည့်စုံတဲ့ကိုသင်ယူပြီးတော့လက်တွေ့သင်လိုက်တဲ့အတွက်ဗဒမဇ္ဇသမာဓိစိတ်ဤတန်အောင်မြင်မြင်ရှုမှတ်သုံးသပ်နိုင်တယ်နာနဲ့မှနေပြီမဲ့လို့ဒီဗဒမဇ္ဇသမာဓိကိုအချင်းခံပြီးတော့သူကယုတ်တရားစရကပါနန္တရားစရကပါဒီယုတ်တရားနန္တရားတွေကိုဘယ်လိုရှုရမလဲစသည်ဖြင့်ရှုပုံဤစနစ်နဲ့တကွာရှင်းစင်းနေကဘိက္ခုနီမရဲ့ဓမ္မတကယ်လက်တွေ့သင်တယ်။သင်ပြီးတဲ့အချိန်ခါကျတော့ကိုယ်ရင်းလက်တွေ့ကြည့်နေတဲ့အချိန်ခါမှာဒီယုတ်နံပရမတ္ထတရားတွေကိုလည်းဟောတိုင်းမှဆိုထွတ်ထွင်းသိ။ယုတ်တရားတွေကရူပခန္ဓာနံတရားတွေကလေးပုံပုံလိုက်တော့နာခန္ဓာ၄ပါးဒီခန္ဓာ၅ပါးကိုပဲဘုရားရှင်ကသံခိတ္တနမိစုဘာရဏေခန္ဓာဒုက္ခဆိုပြီးဒုက္ခသစ္စာစဉ်အဖြစ်နဲ့ထိပ်သွင်းပြီးဟောကြားထားတော်မူခဲ့ပါတယ်။ဒီလိုပဲသစ္စာတရားတွေကိုထုတ်ထွင်းသိမြင်ပြီးတဲ့အချိန်ခါမှာသမုဒိယသစ္စာအမြင်ရနေတဲ့ဝိသဒနာဥပါဒနိခါရကံဆိုတဲ့အကြောင်းတရားတွေကိုလှမ်းပြီးရှာဖွေကြည့်။ဘယ်ဘုံဘယ်ပတ်ဆိုင်ကြီးကအဖြစ်ရှာဖွေကြည့်ရမယ်ဆိုတာကိုသူကိုယ်တိုင်ကစနစ်တကျသိထားတဲ့အတွက်တကယ်လက်တွေ့ကြည့်လိုက်တဲ့အချိန်ခါမှာနောက်ဆုံးသူယဟန္တာဖြစ်ပြီးတဲ့နောက်သူဟောလိုက်တဲ့တရားတွေမှာဘာပါလာလဲဆိုတော့သောဟိတုသောပဘောဓမ္မုလန်တောဝသဒနိခန္တီဆိုပြီးတော့ကောနကုံမြတ်စွာဘုရားရှင်ရဲ့သာလတော်တွင်ဆုံးကခနေဇာနီရဲ့ခေမထေရီရဲ့သူမေတ္တာထေရီရဲ့ဒီအလောင်းလျာဖြစ်တဲ့မျိုးကောင်းသမီးသုံးကမိတ်ဆွေတွေဖြစ်ခဲ့ကြတော့မင်္ဂအရာတခုဆောက်လို့မိလူရန်ခဲ့ဘူးခင်ညကပြောခဲ့တဲ့အတိုင်းဒီဆောက်လို့လူရန်ခဲ့တဲ့ကံမှာညကပြောခဲ့တဲ့အတိုင်းဒီလန်ဒီဟူသောခြူစင်သောမြေပေါ်မှာယက်တည်ပြီးကျေးဇူးဆိုင်ပြုလိုက်တဲ့ကောင်းမှုကုသိုလ်ကံတစ်ခုလည်းဖြစ်တယ်။ဒီဒီလန်ဒီဟူသောမြေပေါ်မှာယက်တည်ပြီးကျေးဇူးဆိုင်ပြုလိုက်တဲ့ဒီဌာနကံကုန်ဝိပဿနာဉာဏ်တွေကသစ်တက်ပြီးခြံရံထခဲ့တယ်။သင်္ခါရုပ္ပကဉာဏ်ကဲ့သို့သောဉာဏ်တိုင်အောင်သူတို့ကပေါ်မြတ်အထုတ်ခဲ့ဘူးလေ။ဒီလိုပေါ်မြတ်အထုတ်ခဲ့မှုတဲ့အတွက်ဒီသင်္ခါရုပ္ပကဉာဏ်တို့တန်အောင်ပေါ်မြတ်အထုတ်ထားတဲ့ယောဂီသူတော်ကောအဖို့ယုံနာကြောင့်ကြောင့်သင်္ခါရတရားတွေအနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာအတုပအချင်းရာအစက်ကြီးတဲ့ဒီအချင်းရာတွေကိုစနစ်တကျအရှုမသုံးသပ်တတ်ပြီးဖြစ်ပါတယ်။ဒီပါရမီမျိုးတွေကောင်းတဲ့ကလုံးစုံလိုက်တဲ့အတွက်ခုဘုန်းကြီးတို့ဘောရမမြတ်စွာဘုရားရှင်ရဲ့သာသနာတော်တွင်ဆိုရပ်ပြီးလာတဲ့အချင်းခံမှာမန္တမရီကြီးမှာဒီလိုအုပ်ချုပ်မဲ့လို့တဲ့ကွန်ဆပ်မြေရဲ့အက္ခမစိတိမြစ်ကြီးရဲ့ခေါင်းကြီးရဲ့ဝမ်းချတိုက်မှာပြိတန်ကြီးကြီးနေရတဲ့အမျိုးကောင်းသမီးတဦးပင်ဖြစ်တော်လည်းပဲဒီပါရမီမျိုးစဉ်ကောင်းခြင်းကအောင်မြင်မြင်တွန်းဖို့ပေးနေတဲ့အတွက်ဘာဖြစ်လာသလဲ။ဘုရားရှင်သာသနာတော်၌ယုံကြည်တဲ့သရတရားကြီးကတစ်ခေါက်ခေါက်ပေါ်လာတယ်။ဘုရားရှင်ရဲ့သာသနာတော်မှာဘုရားရှင်ဆိုဆုံးမှနေတဲ့သီလရှင်စေ၊သမာဓိရှင်စေ၊ပညာရှင်စေတွေကိုတကယ်လက်တွေ့အောင်မြင်မြင်ကြည့်ကြံကြုတ်ဖို့ပေါ်များအထုတ်ချင်းနေတဲ့စိတ်ဓာတ်တွေကလည်းတစ်ခေါက်ခေါက်ပေါ်လာတယ်။ဒီစိတ်ဓာတ်တွေပေါ်လာဒီနေ့အမြဘိက္ခုနီမကြောင်းတိုင်ကိုသွားရောက်ပြီးတော့နေ့စဉ်လုံလုံသွားရောက်ပြီးတရားတော်များကိုသင်ယူခြင်း တင်ယုံမိတဲ့ဒီတရားတွေကိုတကယ်လက်တွေ့ကျင့်ကျဆိုတဲ့ဉာဏ်ပရိပတ်တွေကိုကျင့်လိုက်တော့ဒုက္ခသစ္စာလည်းအုံတိုင်းမှဆိုသိပြီ။သမုဒိယသစ္စာအမြင်နဲ့အကြောင်းတရားတွေလည်းအုံတိုင်းမှဆိုသိပြီ။ကျောင်းကျွန်းဆက်နွယ်နေတဲ့ပရိစ္ဆာသမုပ္ပါသဘောတရားတွေကိုတကယ်လက်တွေ့ရှုသွားနိုင်ပြီ။ရှုမိတဲ့အချိန်ကမှစိတ်တစ်စိတ်တက်ပြီးတော့မလုပ်သလဲ။အကြောင်းတရားနဲ့တကောဟာတော့ဒီသမုဒိယသစ္စာဒုက္ခသစ္စာတရားကြီးကိုသိသိမိတဲ့အချိန်ကမှဒီသမုဒိယသစ္စာတရားနဲ့ဒုက္ခသစ္စာတရားကြီးကိုသင်္ခါရတရားကြီးလို့ခေါ်ပါတယ်။ဒုသင်္ခါရတရားကြီးကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်းကျင်ပြီးတော့တွင်ဉ္စဝိပဿနာရှုပါတယ်။အဲဒီလိုဝိပဿနာရှုနိုင်တဲ့နေမည်အတွဲမှာနိဗ္ဗာန်ဘက်ကိုညွတ်ကမ်းဆိုင်နေတဲ့သိတဲ့ကြီးကဒီအမျိုးကောင်းသမီးရဲ့တန်တမတစ်ဖက်ဖက်ပေါ်လာတယ်။နိဗ္ဗာန်ကိုရလွန်တဲ့မြတ်မောပြုလို့တဲ့မွေ့မြော်နေတဲ့စိတ်သက်တွေကသုတ္တန်ဓမ္မသုတ္တမြင်မြင်ဖြစ်ပေါ်လာပြီနော်စိတ်သက်မြင်မြင်ဖြစ်ပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုဖြစ်လာလဲနတ်နိုင်ခြင်းနဲ့ကာမဂုဏ်ကြီးတဲ့ချမ်းသာပဲဖြစ်ပင်ပြင်းရတော်လည်းပဲသူစိတ်ထဲမှာဤကာမဂုဏ်ဘုံလုံးမှာအတွေ့မှာဖြစ်ပေါ်နေတဲ့ကာမဂုဏ်ကြီးအပေါ်၌အတ္တတ္တာတည်မြဲမှုမရှိဘူးဆိုတာမြင်နေရပါတယ်ဟုတ်ကြောင့်လေဘုန်းကြီးတို့ယုံနဲ့ကြောင့်သင်္ခါရတရားတွေကိုဝိပဿနာရှုတဲ့အပိုင်းမှာဘုရားရှင်ကမဟာသရီဂရဏလုံးဓမ္မကျင့်ခွန်မြတ်စွာဘုရားကညွှန်ကြားထားတဲ့အတိုင်းဤတိအစ္စဓမ္မကာယကယနုပ္ပတိဝိဟရတိဘိဓဝကာယကယနုပ္ပတိဝိဟရတိအစ္စဓမ္မဘိဓဝကာယကယနုပ္ပတိဝိဟရတိစသဖြင့်ဒီလိုကျင့်ခွန်မြတ်စွာဘုရားကညွှန်ကြားထားတဲ့အတိုင်းနဲ့ဣန္ဒကမတိရှိတဲ့ယုန်နိယနန္ဒီယရူပကာယနမကာယသင်္ခေါလအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်းတင်ပြီးရှုတယ်။ဘိဒ31ဘောအတွင်းမှာတည်ရှိနေတဲ့ရူပကာယနမကာယလို့ခေါ်ဆိုအပ်တဲ့ယုန်နိယအပေါင်းနန္ဒီယအပေါင်းတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်းတင်ပြီးတော့တွင်ဉ္စဝိပဿနာရှုနေပါတယ်။ဣန္ဒကဘိဒနှစ်ခန္ဓာလုံးမှာလည်းဒီတိုင်းအတွင်းမှာဉ္စဘမျိုးသာထက်ထက်ကလက္ခဏာယသုံးတန်းတင်ပြီးတော့ဝိပဿနာရှုနေဒီလိုဝိပဿနာဉာဏ်ရင်းကရင်းကျက်လာတဲ့အတွက်31ဘုံအတွင်းမှာတည်ရှိနေတဲ့တရားမှန်တယ်မြတ်လို့အတ္တတရားတည်မြဲတဲ့တရားတစ်ခုမှမရှိဘူး။နတ်ပြည်မြမပြည်မှာဖြစ်ပေါ်နေတဲ့ချမ်းသာဒုက္ခပဲဖြစ်ရှင်ဖြစ်ပါစေ။ဘယ်ချမ်းသာဒုက္ခမှတည်မြဲမှုမရှိဘူးဆိုတဲ့ကိုသူရဲ့ဝိပဿနာဉာဏ်ပညာမျက်စိဖြင့်ဟုတ်တိုင်းမှန်စွာထုတ်ပြန်သိနေတယ်။ထုတ်ပြန်သိနေတဲ့အချိန်ကကျတော့ဒီနေ့မိဘတွေခံချင်းကပြီးတော့သူကမပြောသလဲ။ကိဉ္စင်္ဂံပန္နဒုစ္စကာမအပ္ပသာတာဘဟုဝိကတာဒီကာမဂုဏ်ဤဆိုတာကအချင်းဤသာဖြစ်ပါလေဘာများအကျိုးရှိလဲအချင်းဤဆိုတာကဒီလိုပါသမုဒိနိစ္စနယ်ဘက်ကနေလှည့်ပြီးပြောမယ်ဆိုရင်ကာမဂုဏ်ဤကအမတ္တမေမောဘွေရာတစ်ခုတော့ဖြစ်ကောင်းဖြစ်မယ်မေမောတတ်တဲ့ပုဂ္ဂိုလ်အဖို့ပရမတ္တနိစ္စနယ်ဘက်ကဒုက္ခနိစ္စသမုဒိယနိစ္စတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်ဒီကုပ္ပကပုံဝင်ရှိရှိလင်းလင်းသိမြင်နေတဲ့သရကောင်းရဲ့မျက်စိမှန်ကတော့ဒုက္ခအချင်းကြီးတာဖြစ်တယ်ဘယ်လိုအချင်းကြီးဖြစ်လဲဥပမာတခါကြီးတွေဒီမှာကြီးတွေမောလောကတစ်ခုပိုင်းဆိုင်ကြပြီဆိုကြပါစို့နော်ဘုလိုဝိမတ်ကနေတဲ့ရောက်နေတဲ့ပုဂ္ဂိုလ်ကဒီမောလောကဆိုတဲ့အရာဝတ္ထုမှာရှိရှိနေတဲ့တဏှိဘက်ကိုလန့်သိသိလို့ရပါတယ်တဏှိလေးပါးကိုစနစ်ကျင်းကြသိသိလိုက်တာနဲ့ဒီပြိုင်နေတဲ့အာဂန္ဓာတ်ကိုမြင်အောင်ဖြတ်ပြီးရှုလိုက်ခဲ့ရင်ယုတ်ကလအမုံတွေတွေ့ဒီယုတ်ကလအမုံလေးတွေကိုတက်ခွက်လိုက်ရင်တမုံတမုံမှာပထဝီအာဘောတေဇောဝါရောအစဉ်အနအယတာဩဇာဆိုပြီးသဘောတရားရှိခုစီရှိမယ်အဲ့ဒီသဘောတရားလေးတွေဖြစ်ပြီးတဲ့အချက်ချင်းပြတ်သွားတယ်ယုတ်ကလတစ်ခုမှတည်ရှိတဲ့တေဇောတက်တော့ထိုတေဇောတက်ကလည်းနောက်ထပ်ဆင်ခဲ့ယုတ်ကလတစ်ခုကိုဖြစ်ပေါ်အောင်ကျေကျွပြုပေးလိုက်တဲ့အတွက်ယုတ်ကလအတိတ်တစ်ခုထပ်ဖြစ်လာတယ်။ထပ်ဖြစ်လာတဲ့ယုတ်ကလကလည်းအလားတူပဲနောက်ထပ်ယုတ်ကလအတိတ်အတိတ်တစ်ခုဖြစ်အောင်ဆင်ခဲ့ကျေကျွပြုပေးနေတဲ့အတွက်အဆက်မပြတ်ဖြစ်နေတယ်။ထိုယုတ်တရားတည်းဒီမှာဖြစ်ခင်ကလည်းမရှိဘူးအချင်းဤသာဖြစ်တယ်။ဖြစ်ပြီးနောက်လည်းမရှိဘူးအချင်းဤသာဖြစ်တယ်။အလောင်းကောင်းနေနေပြီးတဲ့အချိန်ကမှတဏှာမှာသွားပြီးစုပုံထက်နေတဲ့ပုံစံလိုသမုဒိသစ္စာနဲ့ဘက်ကပြောရင်အလောင်းကောင်းနေတဏှာမှာနေပြီးတဲ့သွားပြီးစုပုံထက်နေတဲ့ပုံစံမျိုးလိုဒီယုံတရားတွေကဖြစ်ပြီးပြက်သွားတဲ့အချိန်ကမှတဏှာမှာသွားစုပုံပြီးထက်နေတာပရမတ္ထသစ္စာနဲ့မှမရှိဘူးသမုဒိသစ္စာနဲ့မှသာရှိ အဲဒီလိုပရမတ္တသစ္စာနဲ့မှမရှိပဲအဲဒါပရမတ္တသစ္စာနဲ့မှမြဲတဲ့သဘာဝဆိုတာမရှိပဲခိုင်မြဲတဲ့သဘာဝတွေမရှိပဲဖြစ်ပြီးတဲ့နဲ့ဖြစ်ချင်းပြတ်တယ်မဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးနောက်လည်းမရှိဘူးမရှိခြင်းနှစ်ခုရဲ့အလဲကောင်းပါးစံနဲ့ရရင်ခိုက်တာအပြင်ဖြစ်ပေါ်လာတဲ့ဓမ္မသဘာဝရင်ဖြစ်ကြတဲ့ဒီကာမဂုဏ်ဒိဋ္ဌိဒုက္ခအခိဋ္ဌိဖြစ်ပါလေနော်အဘဒါနတရားပွင့်ကနည်းနည်းလေးသာရှိပြီးမူဝိကတပင်မမှုတင်ကသိပြီတော့များတယ်ဒီကာမဂုဏ်ရင်းဒီအလွန်ခန့်ဆက်တဲ့သဘောလည်းရှိတယ်အာတိဝိတုပမာအစိမ့်နဲ့ညူတဲ့ဥပမာလည်းရှိဘယ်လိုခန့်ဆက်တယ်လဲဆိုတော့ခန့်ဆက်ထားက၅မျိုးပေါ်ပြထားပါတယ်အထက်ကများကပရိယေသနာရှားဖွေရတဲ့နေရာမှာလည်းကာမဂုဏ်ကြီးဆိုတာကပင်ငပန်းပန်းရှားဖွေရတဲ့အဲ့ဒါတခါကြီးလင်းတွေကာမဂုဏ်ရှားဖွေနေတဲ့ပုဂ္ဂိုလ်ရင်ဖြစ်တော့နားလည်ပါတယ်နော်ပရိင္ခဟဒီကာမဂုဏ်လေးတွေကိုမပြည့်စုံတော့အောင်ထိမ့်သိမ့်ချရတဲ့နေရာမှာလည်းပင်ငပန်းပန်းထိမ့်သိမ့်ချရတယ်ချောင်းချောင်းကြောင်ကြမကြက်ကြနတ်နတ်လုံလုံချုံချုံမထားရဘူးလားထားရတယ်လုံချုံအောင်သိမ့်ပြရတဲ့ဒုက္ခကလည်းမကြည့်ဘူးလားရှင်းနေတယ်အာရိကသိသိတတ်တဲ့ဉာဏ်ရှိတွေကိုခိုင်ခန့်နေအောင်စောင့်ရှောက်နေရတဲ့အစောင့်ရှောက်ဒုက္ခကလည်းမကြည့်ဘူးလားရှိတယ်။ပရိဘောကသုံးဆောင်တဲ့နေရာမှာဤကာမဂုဏ်ကိုခံစားသုံးဆောင်တဲ့နေရာမှာလည်းဆင်းရဲဒုက္ခတွေရှိနေပါလေ။ကာမဂုဏ်ခံစားနေတဲ့ပုဂ္ဂိုလ်ကြီးကတော့နားလည်လိမ့်မယ်နော်။ပင်မမှုတွေဆင်းရဲမှုတွေရှိနေတယ်။နောက်တစ်ခုဤကာမဂုဏ်ကိုသုံးဆောင်ခံစားနေတဲ့ကာမဂုဏ်ပေါ်မှာတွေ့တံမေမောနေတဲ့ဤကာမတဲ့တဏှာတွေကအကျိုးပေးနေဆိုရင်အဲ့ဒီအကျိုးတရားကလည်းကတုကခန့်ဆက်နေတယ်ဒီခန့်ဆက်ပုံကတကယ်ကြီးညုံနေတော့သဘောပေါက်ချင်တယ်ပေါက်မယ်မပေါက်တော့လည်းရှိချင်ရှိနေဘုန်းကြီးနမူနာလေးတစ်ခုတော့ဆက်ပြောချင်ပါတယ်နော်ဘုန်းကြီးတို့ဒီသံဃာတော်များမှပေါ့အခုလို့ဆရာတော်တပတ်ပြန်လို့တော့မူသွားပြီးပြီဆိုရင်တော့ဒီသံဃာတော်ကပိုင်ဆိုင်နေတဲ့ပုဂ္ဂလိကမြစီများမသိခင်မှာတရားဝင်အတိအကျလွှဲပြီးမသွားဘူးဆိုရင်လောလောတန်ကြီးကဖြစ်ပါလေဓမ္မတန်တကလို့ခေါ်တယ်။နောက်တစ်ခုဒီသံဃာတော်ကမနေခင်မှာသုဘုဒ္ဓင်္ဂသံဃာကိုသာအနေနဲ့လက်ခံထားတဲ့သင်္ခိသိင်ဆောက်ဆောက်ထားတဲ့ပစ္စည်းတွေလည်းရှိကောင်းရှိမယ်။ဒါကပင်ကိုမသိခင်နဲ့ကသံဃာကပစ္စည်းဖြစ်ပါလေ။ဒီသံဃာကပစ္စည်းဆိုတာကသာသနာတော်မှာတည်ရှိနေတဲ့သံဃာအလုံးနဲ့လက်ဆိုင်တဲ့ပစ္စည်းဖြစ်တယ်။အဲ့ဒီပစ္စည်းတွေမှာတချို့ပစ္စည်းတွေကသံဃာတော်များကိုသဘောတူညီခဲ့ရင်ခွင့်ကြဝေဖန်ပြီးသုံးဆွရင်သုံးဆွခွင့်ရရှိတဲ့ပစ္စည်းလည်းရှိတယ်။သံဘန္တာတို့နိဗ္ဗန္တာတို့ညီဘန္တာတို့စသည်ဖြင့်သင်္သားနဲ့ပြုလုပ်ထားတဲ့ပစ္စည်းကုလသမဂ္ဂလထိုင်သံဘန္တာသံနဲ့ပြုလုပ်ထားတဲ့ပစ္စည်းညီနဲ့ပြုလုပ်ထားတဲ့ပစ္စည်းစသည်ဖြင့်ပစ္စည်းဂရုဗန္တိပါဠိတော်မှာ25မျိုးမြတ်စွာဘုရားကဖော်ပြထားပါတယ်။အတေကရာမြတ်ကဒီသစ္ဗန္ဓမြေဗန္ဓသတိဖြင့်ဒီလိုဘယ်လိုဟာဒီဟာသစ္ဗန္ဓခေါ်တဲ့ဘယ်လိုဟာဒီကမြေဗန္ဓခေါ်တဲ့သတိဖြင့်ရည်တွက်သွက်လိုက်တော့230ကျော်ရှိပါတယ်။အဲဒီမြင့်စည်းကြီးကဂရုဘန္ဓခေါ်ပါတယ်ဂရုဘန္ဓဆိုတာကဝိဘန္ဓောလဲဝိဘန္ဓီမမီပေးတော်လဲပေးသည်မမီဆိုပြီးတော့ဒီလိုမြတ်စွာဘုရားကသိက္ခာပုဒ်ရှင်နဲ့အတိအကျသတ်မှတ်ထားအဲဒီလိုသတ်မှတ်ထားတဲ့ဘုရားအမှုကြီးတဲ့သံဃာအတွက်ရည်စုထားတဲ့ဒီလိုပစ္စည်းတွေကိုသုံးထွက်ပြင်ဘာဖြစ်တယ်လဲဒီပိုင်းလေးကိုဘုန်းကြီးဒီကာမဂုဏ်တွေကိုအကြောင်းပြုပြီးခတ်ဆက်တဲ့အရသာလေးတွေရရှိပုံနဲ့ဆက်ဆက်လို့ဘုန်းကြီးနည်းနည်းပြောချင်ပါတယ်။အလုံးကြားမှုကြပါလိမ့်မယ်ဝိပဿနာဆိုဘုရားရှင်သာသနာတော်အတွင်းတို့ကဝိပဿနာဘုရားရှင်နဲ့ဖတ်သူမိဘဖြစ်တဲ့ညီနောင်မင်းသားသုံးဦးတို့ကတိုင်းသူမိသားတွေနဲ့ညီနိုင်တိုင်းပြီးတော့ရှင်မင်းကြီးဓမ္မအကိုတော်ဖြစ်တဲ့ဝိပဿနာဘုရားအမုန်းရှိနေတဲ့သံဃာတော်တသိန်းကိုဝါရင်၃လပြည့်စုံလို့ကျုပ်ပြန်ရရှိဖို့အတွက်ဆုတောင်းကြဒီသူကိုလည်းအချိန်နဲ့ရှင်မင်းကြီးကနောက်ဆုံးပေးလိုက်ရပါတယ်ပေးလိုက်တော့ဝိပဿနာဘုရားအမုန်းရှိတဲ့သံဃာတော်တသိန်းကသူတို့နေရာဖြစ်တဲ့သနပုဂ္ဂိုလ်ကြွလာပြီဘုရားအမုန်းရှိတဲ့သံဃာတော်တသိန်းဝရင်းသုံးကတရင်သုံးကညာအဲ့တဲ့ကြောင့်တိုက်ပြလဲအသိဉာဏ်ထမ်းပြီးပြီဖြစ်တယ်။ဒီတော့ဒီဉာဏ်သုံးခုကဘယ်လိုဆုံးဖြတ်ချက်အခြားကြတဲ့။တို့သည်ခရီးအမှုရှိတဲ့တန်ခါကိုအနိကပြုစုလုပ်ကျင်းရင်ဖြစ်မိလကျင့်စဉ်တမန်ကြီးကျင့်ပညာကျင့်စဉ်တွေကိုလက်တွေ့ကျင့်ရမယ်။ ဘုရားမူရှိတဲ့သံဃာအတွက်စားသုံးဖို့ရန်ပစ္စည်းအရရပစ္စည်းလေးပါကိုတော့ဘာသာစိုးဖြစ်တဲ့မိမိသားရအမင်းအလုံးကိုတောင်းဆွပေးလိုက်ကြပါတယ်။အဲဒီလိုသဘောတူပြီးတောင်းဆွပေးကြတယ်။ဒီမိန်းကြီးတော်သုံးပါးကတော့ဘုန်းကြီးတို့ဘုရားရှင်သန္တာတော်မှာဥရဝိလကတ္တပ၊ဂယကတ္တပ၊နတိကတ္တပဆိုတဲ့ယသိညီတော်ရှင်ထောင်တို့ရဲ့ခေါင်းဆောင်မထေရကြီးသုံးပါးလည်းဖြစ်ပါတယ်။ဒီတော့ဒီဘာနာစုဖြစ်တဲ့သမိသာရမင်းကမိဘကြောင့်မှသူ့ရဲ့ဆွေတော်မျိုးတော်ကြီးကိုချစ်တဲ့ပြုတ်တဲ့စီမံခံခွဲတဲ့ဘက်ကနေခံထားပါတယ်။ခံထားလိုက်တဲ့အချိန်ကကျတော့ဒီမိဘကြောင့်မှဒီပုဂ္ဂိုလ်တွေကမလုံကြနဲ့တောင်းကျမ်းကြတယ်မလုံတောင်းကျမ်းတယ်။ဘုရားမူရှိတဲ့သံဃာအစီမံပြီးပြုတ်လုံထားတဲ့ခဲပဲမောစီရင်ဒီကိုဘုရားမူရှိတဲ့သံဃာကိုမကတ်ခင်မိဖို့ကြောင့်အတွဲမှာသူတို့ကနေမိသားစုတွေအကုန်လုံးအရင်စားကြသုံးတောက်ကြသုံးညလုံးကြတယ်။နိုင်ကြီးကပြည်စီဘုရားမူရှိတဲ့သံဃာတော်အတွဲရည်စွန့်ထားတဲ့ပြည်စီကာမဂုဏ်အပေါ်နဲ့တွေ့တဲ့မေမောနေတဲ့ဒီစိတ်ချက်။ဒီကာမဂုဏ်အပေါ်မှာတွေ့တဲ့မေမောနေတဲ့ဒီစိတ်ချက်ကိုအခြေခံပြီးဒီအကုသို့ကံကြောင့်မဖြစ်သွားတယ်လေ။ဒီအကုသို့ကံကအကျိုးပေးလိုက်တဲ့အချိန်ကမှနောက်တစ်ခုခန်းဆက်တဲ့အကျိုးတစ်ခုပေါ်လာတယ်ဝိပါဒိမြတ်စွာဘုရားသာသနာတော်ကနေပြီးတော့ဘရမမြတ်စွာဘုရားပွင့်ရန်ဖြစ်တဲ့ဒီဘဒ္ဒကဘာလောက်အထိဆိုကြသို့60တကဘာကြီးကိုဖြတ်ကျော်လာခဲ့ပါလေဒီ60တကဘာခရင်ကလမှာသူတို့ကဘာဖြစ်နေသလဲငရင်မှာပဲခံရတယ်ဘယ်လိုဒီကိစ္စခတ်ဆက်တယ်လို့မပြောနိုင်ဘူးလားပြောနိုင်သလားပြောနိုင်ပါတယ်နော်ခတ်ဆက်တဲ့ဒီစိရင်ဒုက္ခတွေခံပြီးတော့ဒီကဘာဘဒ္ဒကဘာဥက္ကလမှာလောကမှာကခုတန္တမြတ်စွာဘုရားပွင့်ထွန်းလာပြီထိုချင်းကမှာကခုတန္တမြတ်စွာဘုရားပွင့်နေအချိန်ခါလောက်မှာသူတို့ကငရဲကနေဖြုတ်ပြီးတော့ပိဋကဘောရောက်ရှိလာကြတယ်ဝိဒါဘောရောက်ရှိလာတဲ့အချိန်ခါကျတော့ဘာဖြစ်ကြသလဲကတ္တုတန္တမြတ်စွာဘုရားကသင်္ခပ်ပြီးမြင်းမြန်ဆရာထားကြတယ်သူတို့ဒီရှင်ရဲ့ဒုက္ခမှာဘယ်တော့ချွတ်တန်းဝင်မလဲဘာဖြစ်လို့လဲဒီပိဋကဘောကသူတို့ကခြင်းတစ်လုံးတော့လည်းမစားရရေတစ်ပောက်တော့လည်းမတော့ရဖြစ်နေတယ်အလွန်ငတ်မခေါင်းပါနေတဲ့ရှင်ရဲ့ဒုက္ခဖြင့်ခတ်ဆက်တဲ့အကျိုးတရားကြီးကိုခံစားနေကြရတယ်ဒီလိုညဉ့်ညဉ့်ကိုခံစားနေရတဲ့အတွက်ဒီဒုက္ခကြီးမှကျွတ်ချင်လွတ်ချင်လို့ဘုရားရှင်ကချင်ကမေးလိုက်တဲ့အခါဘုရားရှင်ကလည်းသူတို့ရဲ့အကုသို့ကအရှင်ဝါဒီကမကုံသေးတော့ကျွတ်တဲ့ဝိမေအရှင်ခံကလည်းကိုလှမ်းညှို့ကြည့်လိုက်တော့မဖြစ်နိုင်သေးဘူးဆိုတာသိတော့နောက်ဒီဥဒနာလောက်မြေကြီးမြင့်မောင်လာတဲ့အရှင်ခံမှာလောကမှာကောဏကုံမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်သောမူလမေအဲ့ဒီဘုရားရှင်အထံမှာသင်တို့ထပ်ဆင့်မင်းမြတ်လျောက်ထားကြအောင်ဆိုပြီးဒီလိုပဲအမင်းရှိသွားတယ်ကောဏကုံမြတ်စွာဘုရားပွင့်ထွန်းလာတဲ့အချိန်ကမှလည်းအလားတူမေကွန်လျှောက်ထားလိုက်တဲ့အချိန်ကမှကောဏကုံဘုရားရှင်ကလည်းနောကတ္တဝမြတ်စွာဘုရားမြေကြီးဒီဥဒနာတော့မြင့်တဲ့အချိန်ကမှကတ္တဝမြတ်စွာဘုရားလောကမှာပွင့်ထွန်းလာလိမ့်မယ်ထိုအချိန်ကမှသင်တို့မင်းမြန်ကြည့်ကြပါအောင်ဆိုပြီးတော့ဒီလိုပဲညွှန်ကြားခဲ့ရတယ်ဘုရားတဆုနဲ့တဆုအကြမ်းမှဓမင်းတစ်လုံးလည်းမဆားရဘူးရေတစ်ပောက်လည်းမတော်ရဘူးဘာဖြစ်ဘာကြောင့်လဲဘုရားမူရှိတဲ့သံဃာတော်အတွက်စီမံခန့်ခွဲထားတဲ့ဤသံဃိကပစ္စည်းတွေကိုမိဘကြောင့်လည်းကနေပြီးတော့သူတို့ကအလွဲသုံးစားပြုလုပ်ခဲ့ကြတယ်။ဒါလို့ဆိုရင်တပည့်တော်ကမိဘကြောင့်ရဲ့အပြင်ဘက်မှာအလွဲသုံးစားလုပ်မယ်ဆိုရင်တော့အပြင်မရှိဘူးလားလို့မေးစရာတော့ရှိတယ်နော်။အတူတူပဲအတူတူပဲနော်။မိဘကြောင့်ထဲမှာအလွဲသုံးစားလုပ်ခဲ့လို့လားမိဘကြောင့်လို့ပြောလိုက်ရတာ။ဘယ်နေရာမှာပဲအလွဲသုံးစားလုပ်လို့နိုင်ကပစ္စည်းကပုံစံတူပဲ။လူတွေအလွဲသုံးစားလုပ်မှလားဆိုတော့မဟုတ်ပါဘူး။ယဟန်လည်းတန်ကြီးကပြည်စင်းကိုအလွဲသုံးစားလုပ်ရင်ပုံစံတူပဲအလွဲတူခတ်ဆက်တဲ့ဒုက္ခကိုခံရပါလိမ့်။ဒါကြောင့်ကန္ဓမမြတ်စွာဘုရားရှင်သာသနာတော်ကနေပြီးတော့မင်းညာလျှောက်ထားလိုက်တဲ့အချိန်ခါမှလည်းကန္ဓမဘုရားရှင်ကနောက်ထပ်အမြင့်ကြီးဒီဥဒနာနဲ့သုံးခါအောင်လို့မြင့်လာတဲ့အချိန်ခါမှဂေါရမမြတ်စွာဘုရားဖွင့်လိုက်မယ်။ဘောရမမြတ်စွာဘုရားသာသနာတော်မှာတင်လို့ထက်ဆင့်ပြီးမင်းညာလျှောက်ထားကြအောင်ဆိုပြီးဒီလိုပဲအမိခန့်ပေါ်ပါတယ်ဝန္တလိခာမြေကြီးဒီဥဒနာနဲ့သုံးခါကိုမြင့်တဲ့အချိန်ခါလောက်အကြည့်စောင့်တော့စောင့်ရမှာမှန်တယ်ဒါပေမဲ့ကျွတ်မယ်ဆိုတဲ့သတင်းလေးချလိုက်တော့သိဝန္တာသွားအဲ့ဒီလောက်အကြည့်ကိုဓမင်းတစ်လုံးရေတစ်ပောက်စားရသလားမစားရဘာဖြစ်လို့လဲဘုရားအမှုကြီးနဲ့တန်ခါးကြီးစံတော့မယ်မြေကြီးဒီကိုသူတို့ကဘုရားအမှုကြီးနဲ့တန်ခါးမစားသုံးရအောင်သူတို့ကစားသုံးရအောင် ပြုမူခဲ့တဲ့ဒီကံရဲ့အချိန်ဘဝတွေကမကုန်သေးဘူးဗိမိတရာမင်းကြီးရှင်လိုမျိုးတော်ဖြစ်တဲ့ဗိမိတရာမင်းကြီးကအရှင်မင်းဖြစ်လို့ဘုရားမူစီတဲ့တန်ခါရှင်ကိုဝေလောကြောင့်တိုက်တော်ကြီးတည်ထပြီးတော့လူကံပူဇော်တဲ့ဘွဲမှာအမြတ်တမ်းဝင်မိတဲ့အတွက်ညအခါမှာဒီမိတ္တရီကဗိမိတရာမင်းနန်းတော်မှာလှမ်းပြီးဝိုင်းအော်ကြလို့နောက်နေ့မှကမ္မကုသိုလ်မြုပ်ပြီးတော့အမြဲတမ်းဝင်လိုက်တဲ့အချိန်ခါကျမှကျွန်တော်ဝင်သွားပါလေ။ဒါကြောင့်ကာမဂုဏ်ဆိုတဲ့ကခန့်ဆက်တဲ့ငါးမျိုးသောခန့်ဆက်ခြင်းဖြင့်ခန့်ဆက်နေတဲ့သဘာဝသာရှိတယ်။ဒီအချက်ကိုဒီသုံးနေတဲ့အမျိုးသမီးကအကောင်းဆုံးမြင်ပါတယ်။ဘာကြောင့်လူကမြင်နေရသလဲလို့မေးတော့ဘုရားမှုရှိတဲ့သံဃာအပေါ်နဲ့ယုံကြည်တဲ့တရားတရားကိုအရင်သိပြီးတော့ဘိက္ခုနီမှကြောင်းတိုင်မှသီလကျင့်ခြင်း၊သမာဓိကျင့်ခြင်း၊ပညာကျင့်ခြင်းတွေကိုအောင်မြင်မြင်လက်တွေ့ဝိပါဒနယ်တဲ့သို့ရောက်အောင်ပြင့်နိုင်နေတဲ့အတွက်အကြောင်းတရားနဲ့တကောသောယုံနဲ့ပရမတ္ထဒါသဒီရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုကိုယ်ကိုယ်ကငြင်းမြင်နေတာကအကြောင်းတရားဘုရားရှင်ရဲ့တရားတော်ရှင်ကိုသင်သည့်အနေနဲ့စွာအားရှိတာသင်တယ်လို့ဘုရားရှင်သင်သည့်သင်ကြားတော်မူသည့်အတိုင်းသိနေတာကအကြောင်းတရား။ဒီအကြောင်းတရားပေါင်းဆက်ပြီးတော့သူကကာမဂုဏ်ရဲ့ခန့်ဆက်တဲ့သဘောကိုသူကသိတယ်။အနောက်တစ်ခုဒီကာမဂုဏ်ရဲ့ဒီအာလိဝိသူပမအလောအစိမ့်ခြင်းဉာဏ်ရည်နဲ့မွေမွေမွေဟုတ်တို့ရဲ့အစိမ့်နဲ့လည်းအလားတူတယ်။ကာမဂုဏ်အစိမ့်တက်လာပြီဆိုရင်သောတာဒီလည်းတဟုံဟုံခွက်လာတဲ့လောဘဒီကလည်းတဟုံဟုံခွက်လာတဲ့မမနဲ့အိတမစ္စရိယဒီလည်းတဟုံဟုံခွက်လာတယ်။ဒီလည်းသာအပုံမီးဒီတဟုံဟုံနဲ့အစိတ်ကြီးတက်မလာဘူးလားတက်လာတယ်။ဒီအစိတ်ကြီးတက်လာပြီဆိုလို့ရှိရင်ဒီအစိတ်တက်လာတဲ့ပုဂ္ဂိုလ်ကဒီကံကုန်ကြီးနဲ့ကခွဲနိုင်ခွဲနိုင်တဲ့စိတ်ထားရှိသေးလားမရှိဘူး။ခွဲနိုင်ခွဲနိုင်တဲ့စိတ်တက်မရှိတာဒီအစိတ်တင်တက်ခံနေရတဲ့သဘောပဲ။ဒါကြောင့်ဒီကံမကုန်သေးသည်အမတန်ပြင်းထန်တဲ့မွေဝဲမွေဟုတ်တို့ရဲ့အစိမ့်နဲ့လည်းဥပမာကျူတယ်ဒီချက်ကလည်းသူကကောင်းကောင်းကြီးရှုမြင်တတ်တယ်နားလည်းနေတယ်နောက်တစ်ခုလူမိုက်သေးတာလည်းရင်ဒီကံမကုန်မှမင်းမွေးရင်မင်းရောနေကြတာပါညီစုငုတ်စီကြပါလားလူမိုက်သေးတာဒီကံမကုန်အပေါ်နဲ့မူရင်မင်းရောနေတာပညာရှိသူတော်ကောင်းတွေကဒီကံမကောအပေါ်နဲ့မူရင်မင်းရောမရှိပါဘူးဆိုပြီးသူကမိမကိုပြန်ပြောနေတယ်။ဘာကြောင့်ဒီကံပြောနေရတယ်ဆိုတာကအကြောင်းရှိပါတယ်မိမလေးကဝါရဏဝတိမြို့ကိုတိပိအုပ်ချုပ်မင်းလုပ်နေတဲ့အာဏိကတရှင်မင်းကြီးကိုမိဖြစ်ကောင်းအဖြစ်နဲ့မေးသဖို့ရန်အတွက်သူမိတာအမျိုးကောင်းသမီးကိုနားချနေတဲ့ပွဲဖြစ်နေရဲ့ဒါကြောင့်သူမိတာအမျိုးသမီးကလည်းဤသမဂုံကြီးကိုသူကအမတန်ရွှန်ချဆက်ဆုပ်နေတယ်။ဘာကြောင့်သူကရွှန်ချဆက်ဆုပ်ရလဲဆိုတော့ဟိုအတိတ်ကြောင့်ကလည်းကာမဂုဏ်ကြီးမှယုံကြည်ခြင်းနဲ့စိတ်ထားဖြင့်သမထဝိပဿနာဘာဝနာကျင့်စဉ်ခြင်းကိုသီလကျင့်ခြင်းသမာဓိကျင့်ခြင်းပညာကျင့်ခြင်းတွေကိုကာမဂုဏ်မှထွံ့မြောက်ကြဖြစ်တဲ့နိဗ္ဗာန်ကိုရလို့တဲ့ဥဒိဉ္ဇဖြင့်လက်တွေ့ကျင့်ခဲ့တယ်။ဒီပါရမီမျိုးစင်ကောင်းခြင်းကအကြောင်းဆုံးပေါ့မေနိတိကအကြောင်းတရား။ဒီလက်ရှိသစ္စာဘဝဘဝမှလည်းသမထဝိပဿနာကျင့်ခြင်းတွေကိုဝိပဿနာနယ်တဲ့သို့ရောက်စီတိုင်းအောင်အမြင်မြင်ကျင့်ကြခြင်းကိုပေါင်းများအထောက်နိုင်တယ်။ဒါကလည်းအကြောင်းတရား။ညာကဟောရင်းနဲ့အတိုင်းဂိရိမာနန္ဒသုဒ္ဓမလာရှိတကယ်ဆိုအနိစ္စတင်ညာကိုကောင်းကောင်းပွားနိုင်တယ်အနတ္တတင်ညာကိုလည်းသူကကောင်းကောင်းကောင်းပွားနိုင်တယ်ဒါလိုပွားနိုင်တဲ့အတွေ့အကြောင်းကာမဂုဏ်ဤအပေါ်၌လိုလတ်တတ်မဲ့နေတဲ့စိတ်ဓာတ်တွေသူ့မှာမရှိဘူးရှင်းသူကဘယ်လိုဖြစ်နေတယ်ဒီကာမဂုဏ်ဤကိုမင်မောနေတဲ့ပုဂ္ဂိုလ်ဒီဟာနေညံ့တန်တာရှင်မြတ်စွာသောအချိန်ကာလပတ်လုံးငရဲမှတော့ပြောမွေ့နေရတယ်မယဲမှာပဲဆင်းရဲဒုက္ခအမျိုးမျိုးတို့ကိုခံစားနေရတယ်။ဆင်းရဲဒုက္ခအတိအကျငယဲမှာဒုက္ခရောက်နေကြရတယ်ဆိုတော့ကိုသူကမြင်နေဘာကြောင့်မြင်တယ်လဲ။ဘုရားဟောတရားအရာမြင်တာနဲ့အကြောင်းတည်းကိုအရင်ပိဋကယုံနာဒီကိုလှမ်းပြီးသိသိလိုက်တဲ့အပိုင်းမှာတခါတည်းရင်ဒီငယဲဘက်ကိုသာသူမြင်ယုံနာနဲ့သိသိလိုက်ရင်ငယဲမှာခံစားနေရတဲ့ဒီဆင်းရဲဒုက္ခတွေကိုလည်းသူကိုယ်တိုင်လှမ်းကြည့်တော့မြင်နေတယ်။နောက်တစ်ခုဒီလိုဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေဟာမိမိပြုထားတဲ့မကောင်းမှုတင်ကိုပြန်အမှတ်ရပြီးတော့ 所以不是比如我就你家家的现在都看这个看你家的爱情看见吗那你怎么搞不的我不用跟你的发病说病讲病所以不是我就你的就是有吗不是有吗啊没礼貌说那个相当都看你跟你的朋友朋友就问别心里也叫叫给你家的事情啊看看自己啊没礼貌嘛提醒你的的话你看看我三天的你မကောင်းမှုတို့ဖြင့်အမြဲတမ်းတိုးပေါ်နေတဲ့နေရာဌာနလည်းဖြစ်တယ်။နောက်တစ်ခုနီးအပင်လေးပုံမှာကာယကံဖြင့်ဆောင်စည်းမှုဝစီကံဆောင်စည်းမှုကာယကံဆောင်စည်းမှုဝစီကံဆောင်စည်းမှုမနောကံဆောင်စည်းမှုဆိုတာလည်းရှိသလားမရှိဘူး။လူမျိုးလောကမှာလူမိုက်ပြင်ကိုလမ်းကြည့်လိုက်လို့ရှိရင်ကာယကံဆောင်စည်းမှုဝစီကံဆောင်စည်းမှုမနောကံဆောင်စည်းမှုဆိုတာကရှိသလားမရှိဘူး။မိုက်နေတဲ့ပညာမရှိတဲ့ပုဂ္ဂိုလ်တွေကသာလျင်ဒုက္ခရဲ့အကြောင်းတရားဖြစ်တဲ့စေတနာတွေကိုဖြစ်ပေါ်လာအောင်ကြိုးစားနေကြတာနော်ဘုရားရှင်ကသိတော်မူတဲ့အတွက်မြင်တော်မူတဲ့အတွက်အရိယသစ္စာ၄ပါးတရားကိုဟောကြားပြတော်မူပါတယ်ဒါပေမဲ့ပညာဖြစ်တော်ကောင်းတချို့သာလျင်တို့အရိယသစ္စာ၄ပါးတရားကိုထုတ်ထွင်းသိတယ်ပညာမရှိတဲ့လူမိုက်ပြင်ကြတော့ဒီသစ္စာလေးပါးတရားကိုထိုးထွင်းသိနိုင်တဲ့ဉာဏ်ကြီးမရှိဘူး။ဘာဖြစ်လို့လဲ။သူတို့ပြည့်စုံမြုံထောင်နေတဲ့မကောင်းမှုအကုသိုလ်ကံတွေကဒီသစ္စာလေးပါးကိုမသိအောင်ပိတ်ဆို့ထား။ဟာအကုသိုလ်ကံတွေနဲ့မျိုးတော့ကာမဂုဏ်အပေါ်မှာတွေ့တဲ့မောဟမြင့်တဲ့လောဘဒေါသမောဟကာမဂုဏ်ကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့လောဘကာမဂုဏ်ကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့ဒေါသကာမဂုဏ်ဤကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့မမနာဣဒ္ဓမိစရိယတရားစိုးတွေရှိကြတယ်။အဲ့ဒီတရားစိုးတွေကဝိုင်းပြီးဆုပ်ပိတ်ထားတဲ့အဲ့အတွက်ဒီလူမိုက်တွေဒီဘုရားရှင်ဟောတော်မူတဲ့သစ္စာလေးပါးကိုထိုးထွင်းသိဖို့ရန်အတွက်အခွင့်အရေးမရကြဖြစ်နေတယ်။နတ်ပြည်မှာဖြစ်ခြင်းလည်းဖြစ်ပါစေ။နတ်ပြည်နဲ့လောကမှာတည်ရှိနေတဲ့ကာမဂုဏ်တွေဟာလည်းအနိစ္စတရားသာမှန်တယ်။လူမိုက်ဒီသာလေးဒီကံကုန်လေးကိုတွေ့တယ်မေမောနေတဲ့အတွက်ဒီတွေ့တယ်မေမောမှုသမုဒိယသစ္စာကိုအခြေခံပြီးလောကတစ်ဖာဘဝတစ်ဖာပရိသန္တိကြီးနီးရခြင်းဆိုတဲ့ဆင်းရဲဒုက္ခအဝဘကိုရရှိနေကြခြင်းဖြစ်ပါတယ်နော်ဒါကြောင့်အမေလေးဘုံမှာကျွတ်ခြင်းလွတ်ခြင်းနဲ့ဆိုရင်အိုနာတိဒုက္ခပြိမှာကျွတ်ခြင်းလွတ်ခြင်းနဲ့ဆိုလို့ရှိရင်ဒီဆင်းရဲဒုက္ခအပေါင်းမှလွတ်ဖို့ရန်အတွက်ရှင်ရဲ့အဖြစ်ဗာလျင်ဒီခုရင်းတော့လမ်းညောင်းဖြစ်တယ်တို့တော့ဘုရားရှင်ကလည်းလူမျိုးလူလောကလူသားတွေအတွက်သာလျင်ရှင်ဟံပြုခွင့်ကိုခွင့်ပြုထားပါတယ်အမေလေးဘုံသားတွေကလည်းရှင်ဟံပြုဖို့ရန်ခွင့်မပြုဘူးနတ်တွေမြမတွေကလည်းရှင်ဟံပြုဖို့ရန်မြတ်စွာဘုရားခွင့်ပြုချက်မရှိပါဘူးဒါကြောင့်ဒီမှာသဘာဝတို့ဤကျွန်တော်မကိုရှင်ယံပြဖို့ရအတွက်ခွင့်ပေးတော်မူပါဆိုပြီးတော့ဘောနာတိဒုက္ခဘိမှလွတ်မြောက်ရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့အတွက်ခွင့်ပြုဖို့ရန်အနုအညွတ်တောင်းပန်ပါれ။နောက်ထပ်သင်ဆက်ပြီးတော့ဒီကတိကိုဖော်ပြောသည်သမတံခန္ဓာကိုယ်ကြီးကိုစဉ္ဉ်ပင်မမှုဒီနေ့ပြည့်နေတဲ့ဘုံသုံးပါအတွင်းမှာတည်ရှိတဲ့ဒီစဉ္ဉ်ဒုက္ခတွေကိုအနစ်သာမရှိတဲ့စဉ္ဉ်ဒုက္ခတွေကိုနှစ်သက်မြန်လို့နေခြင်းဖြင့်ဘာကျိုးရှိမှာလဲဘဝအပေါ်မှာတည်တယ်မေမောနေတဲ့တဏ္ဍာတရားတွေချုပ်ငြိမ်းသောဘုရားအတွက်ရှင်ဟံပြုဘုရားအနုအညီဖွင့်ပြတော်မူပါဆိုပြီးတော့လည်းဆက်တောင်းပါတယ်နောက်တစ်သူဘာပြောလဲဘုရားရှင်တို့ပွင့်ထွန်းဘုံဘုတော်မူခြင်းဆိုတဲ့ခဏကိုခဏကောင်းအခွင့်ကောင်းကြီးကိုခုရရှိနေပြီဖြစ်ပါတယ်အမယ်လေးပါးနဲ့ဖြစ်ခြင်းအစရှိတဲ့အခါအခွင့်ဘုရားရှင်တို့ရဲ့သာသနာတော်တို့ဝင်ရောက်ပြီးရှင်ရန်ပြုဖို့ရအခါအခွင့်မသိတဲ့အခဏတရားဒီကိုလည်းသူရှောင်ချထားပြီးဖြစ်တဲ့ရှောင်ခြင်းပြီးဖြစ်တဲ့ဘုရားရှင်တို့ပွင့်ထွန်းဘောဘောတော်မူလာခြင်းတို့ဒီဟုသောခဏကောင်းကြီးအခွင့်ကောင်းကြီးကိုရရှိနေပြီလည်းဖြစ်တဲ့ဒီလိုရရှိနေတဲ့အချိန်ခါမှာသတ္တဗာရိသုတ်တိသီလလို့ခေါ်ဆိုအပ်တဲ့မြင့်မြတ်သောသီလရှင်ကိုဖြူစင်စွာအသက်ထဲဆုံးဖြစ်ခြင်းလို့တဲ့ကုသိုလ်ဆန္ဒတည်းကျွန်တော်မရဲ့မန္တန်နဲ့ကျင်းဝတ်ပြီးကြည့်နေပါတယ် မာဒနာမြမစရိယမေကမြမစရိယခေါ်တဲ့မြန်သောခြင်းစဉ်တွေကိုအသက်ထဆုံးဘယ်လိုမှမဖြစ်စီးပဲကြည့်ကြကြုတ်ကိုပေါ်မြတ်အထုတ်ချင်းတဲ့ဆန္ဒတက်တည်ပြီးမှပြီးနေပါတယ်မာဒနာမြမစရိယဆိုရင်ကတော့ဘုရားရှင်ဆုံးဆုံးမှတော်မူတဲ့သီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်တွေကိုအောင်အောင်မြင်မြင်လက်တွေ့ကျင့်ကြံကြုတ်ကိုပေါ်မြတ်အထုတ်ချင်းကိုသာဒနာမြမစရိယလို့ခေါ်ပါတယ်သောသန္တရာမြမစရိယဆိုတဲ့ဉာဏ်စဉ်တွေကိုသတိတကျအောင်မြင်မြင်ကြည့်လိုက်တဲ့အချိန်ခါမှာဝိပါဒဉာဏ်တို့အဆုံးပညာကျင့်စဉ်တို့ပေါ်ဆုံးအပ်တဲ့ဝိပါဒဉာဏ်တို့၏အဆုံးနဲ့အရိယာမဉ္ဇဉ်ဘုံဉာဏ်ဒီပေါ်လာမဲ့သောအရိယာမဉ္ဇဉ်ကိုမေဃမြမစရိယလို့ခေါ်ပါတယ်ဒီတော့လိလာလေးပါးကိုလည်းသူကစဉ်းကျင်အောင်ထိန်းသိမ်းဆောက်ရှောက်ခြင်းနဲ့သာသနာ့မြမစရိယမေဃမြမစရိယခေါ်တဲ့ဒီကျင့်စဉ်တွေကိုလည်းစနစ်တကျအကျင့်ရှင်နဲ့သီလတွေကိုထိန်းသိမ်းဆောက်ရှောက်တဲ့နေရာမှာအသက်ပြည့်စုံဘယ်တော့မှမပျက်စီးစီရဘူးဆိုတဲ့ဒီစိတ်ဓာတ်ဖြင့်ဆောင်းသိမ်းလို့တဲ့ဆန္ဒတက်ရှိပါတယ်လူမျိုးလူလောကဘေးရန်ဒီတုံလူကုန်ဆိုတဲ့ဒီလောကမှာဒီသီလတွေကိုမကျိုးမပေါက်မပြောက်မကြအောင်ထိန်းသိမ်းဆောက်ရှောက်ဖို့ဆိုတဲ့လုံငန်းရက်ဒီအလွန်ခက်ခဲတဲ့လုံငန်းရက်တစ်ခုဖြစ်တယ်။ဒါကသူကကောင်းစွာမြင်နေတယ်။ဒါကြောင့်မိမိရဲ့သီလတွေကိုအသက်ထဲဆုံးဖြူစင်စေလိုတဲ့စိတ်ဓာတ်သာရှိတယ်။ပျက်စီးစေလိုတဲ့စိတ်ဓာတ်မရှိပါဘူး။မပျက်စီးရအောင်သာသနာပေါ်ကိုရောက်ပြီးရှင်ဟန်ပြုတ်ပြီးလက်တွေ့ကျင့်မှသာလျှင်မပျက်စီးနိုင်တဲ့အဆင့်ဖြစ်တယ်။လူမျိုးလူလောကမှာနေထိုင်အိယာကြည်တော်မှုပေါ်မှာအိမ်တော်သားမိဘဖြင့်နေထိုင်ခြင်းဖြင့်ဒီသီလတည်းကိုဖြူစင်အောင်ဘယ်လိုမှအသက်ထည်ဆုံးဖြစ်ခြင်းလို့မရနိုင်ပါဘူးသီလကြီး၄ပါးဆိုတာကတော့နံပါတ်၁ပါတိမောက္ခသံဝရသီလဝိနိသင်္ခာဘုဒ္ဓောဒီကိုရိုးရိုးတည်တည်မကျူးမပေါက်မပြောက်မကြအောင်ထိန်းသိမ်းဆောင်ရှောက်ခြင်းဆိုတဲ့သီလဖြစ်ပါတယ်ဒါကနံပါတ်၁ပဲနံပါတ်၄ကဣန္ဒြိယသံဝရသီလမျက်စိနာနာလျာကိုနှလုံးလို့ခေါ်ဆိုအပ်တဲ့ဒွါရ၆ပါးမှလောဘဒေါသမောဟစတဲ့ကိလေသာအငြိအကြီးတွေဝင်မလာအောင်တန်းစီပိတ်ပင်ထားနိုင်တဲ့မဝင်အောင်တင်းတင်းဆောက်ရှောက်နိုင်တဲ့သီလဖြစ်ပါတယ်ဒီသီလကိုဣန္ဒြိယသံဝရလို့သီလလို့ခေါ်တယ်ဒီအိန္ဒိယသမရသီလကိုလုံးကြောအောင်ကမထအာယုံအတွင်းမှာမိမိရဲ့ဘာဝနာစိတ်ကိုအမြဲတမ်းသွန်သွင်းထားရပါတယ်။ဇလူရကသမထပေါ်မြတ်အထုံနေတဲ့သူတော်ကောင်းကဒီအိန္ဒိယသမရသီလလုံးကြုံခြင်းနဲ့ဆိုရင်သမထကမထအာယုံနဲ့မှမိမိရဲ့စိတ်ကိုသွန်သွင်းပြီးအမြဲတမ်းထားရတယ်။ဝိဝဒနာဘာဝနာကမထကိုအပေါ်မြတ်အထုံနေတဲ့သူတော်ကောင်းဖြစ်ရင်လေဒီသီလဣန္ဒိယသံဝရသီလကိုလုံးကြုံခြင်းနဲ့ဆိုရင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းအာယုံနဲ့မိမိရဲ့ဘာဝနာစိတ်ကိုအမြဲတမ်းသွန်သင်ထားရပါတယ်။တရားဒီတော့အရှင်မဘုရားအဖြစ်နဲ့ဒီလိုဖြူးဖြူးစည်စည်ဣန္ဒိယသံဝရသီလဒီကိုမကျိုးမပေါက်မပြောင်းမကြောက်အောင်ထိမ့်သိမ်းဆောက်ရှောက်ဖို့ဆိုတာအလွန်ခက်ခဲတဲ့သဘောရှိတယ်။နောက်တစ်ခုအာဇီဝပါရိသုတ်တိသီလဆိုတာကအတ္တမွေးဝန်းကြောင့်စင်ကြယ်ခြင်းဆိုတဲ့သီလဖြစ်ပါတယ်။ကျူယုံစင်စင်တရားတော်နိလန်ဖြင့်ဈာဝေရရှိတဲ့ပစ္စည်းဝတ္ထုဒေကိုသာသုံးဆွဲပြီးတော့နေထိုင်ခြင်းကိုအာဇီဝပါတိတ္တိတိလာလို့ခေါ်ပါတယ်။ရှင်မင်းရဲ့မိဖုရားဘုရားဆိုတာအင်းရှင်မဘုရားဆိုတာရရှိတဲ့ပစ္စည်းတွေကတရားတော်နိလန်နဲ့ရရှိကြလည်းရှိကောင်းရှိမယ်။မတရားတော်နိလန်ဖြင့်ဈာဝေရရှိတဲ့ပစ္စည်းတွေလည်းဒီထက်မှဉာဏ်ရပြီးပါရင်လည်းဖာမယ်။ဒါကြောင့်ဒီသီလတွေကိုလုံးဝထိန်းသိမ်းဆောက်ရှောက်ဖို့ဆိုတာမိမိဘဝအိမ်ရှင်မဘဝနဲ့ဘယ်လိုမှမဖြစ်နိုင်ဘူးဆိုတာသူကသဘောပေါက်တယ်။ပစ္စယတဏှိတိနံပါတ်၄ကတော့ပစ္စယတဏှိတိတဲ့သီလဖြစ်ပါတယ်။ဒီပစ္စယတဏှိတိတဲ့သီလဆိုတာကပစ္စည်းဘဝကိုသုံးဆွဲတဲ့အချိန်ကမှပစ္စယကိုခဏဉာဏ်ပညာတွေနဲ့ဆင်းရင်ပြီးတော့အမြဲတမ်းသုံးဆွဲခြင်းဆိုတဲ့လုပ်ငန်းရဖြစ်ပါတယ်။ပေါင်းလိုက်တော့ပါဠိမောက္ခသံဝရသီလ၊ဣန္ဒိယသံဝရသီလ၊အာဇီဝပါရိသုတ်တိသီလ၊ပစ္စယတဏှိတိတဲ့သီလဆိုပြီးသီလကြီး၄ပါးရှိပါတယ်။ဒီသီလကြီး၄ပါးကိုလည်းအသက်ထင်ဆုံးမဖြစ်စည်းလိုပါဘူး။ဖြူးဖြူးစင်းစင်းနဲ့ဖြစ်ခြင်းကြံပါတယ်။ အာနမြမစဉ္ညမေကမြမစဉ္ညခေါ်တဲ့ရှင်းဝပရိပတ်ဒီကိုလည်းအသက်ထင်ဆုံးမပြင်းစည်းပဲဖြူးဖြူးစင်စင်ပဲဖြစ်ရှင်းရင်တဲ့ကုသိုလ်စံတတ်တဲ့ဒီလိုမှရတန်တတ်နဲ့ကိဝံနိဗ္ဗာန်ဆိုပြီးတော့မိဘတွေထံခွင့်တောင်းတယ်နော်။နောက်တစ်ခုတော့ဒီလိုခွင့်တောင်းလိုက်ပြီးတဲ့အချိန်ခါမှာပါဆက်ပြောတယ်။နာတဝအဟာရအဟာရိတံကဟဓမ္မရဏဝတံကတဝခိတမိနာတဝအဟာရအဟာရိတံကဓမ္မရဏဝတံကတဝဟိတမိယောဝအခြင်းပြောလောသောကလဖလုဟံဃာတိကဟတလူဖြစ်၌တည်ရှိသည်ဟောအသဖြစ်လျာ၏တဝတုလူအဖြစ်၌တည်ရှိ၍နေသမြကလဖလုဟံဃာတိအဟာရအစအဟာရကုဏအဟာရိတံမသုံးဆောင်ပြီးတော့အမရဏဝတံတိမိအလိုနိုင်ကံသို့သာလေကတဝလိမ့်ပါ၍သွားသည်သာလျှင်ဟိတမိဖြစ်ပေတော့အံလူဘဝမှာတည်ရှိနေတဲ့ကာလပတ်လုံးကျွန်တော်မသည်ဘယ်တော့မှအစာအဟာရကိုမစားတော့ဘူးတိမိရဲ့အလိုနိုင်ကံသို့သာလျှင်လိမ့်ပါသွားမည်လူဘဝဆိုတာကတော့လူကြောင့်ဘဝကိုအတုသဖြင့်မျောနေပါတယ်နေဝိရှင်ယံပြုပြင်မရလေလူဟုတ်ကြောင့်ဘဝမှန်တာဆက်နေပြီနေရအောင်မယ်ဆိုရင်ဒီချိန်ကနေစပြီးတော့နောက်ထပ်လူကြောင့်ဘဝနဲ့ဘယ်တော့မှအစာအာဟာရကိုမစားတော့ဘူးသင်မင်းရဲ့အလုံးငန်းနိုင်ငံတို့တည်းလည်းကျွန်တော်မှလိုက်ပါသွားတော့မယ်ဆိုပြီးတော့ဒီလိုမိဘတွေကိုပြောကြတယ်စိတ်ဓာတ်ကြီးဘလို့ပြင်းထန်တယ်ရှိပါဘာဖြစ်လို့ဒီလောက်ပြင်းထန်တဲ့စိတ်ဓာတ်ကြီးကဒီမျိုးကသမီးရဲ့တန်တန်ကတည်တည်နေရတယ်လို့မင်းဟိုကောနာကုံမြတ်စွာဘုရားရှင်သာသနာတော်တွင်တဲ့ကသာသနာ့ဝစီရင်ဒုက္ခမှလွတ်မြောက်ပါစေဆိုတဲ့ဥဒိချက်ဖြင့်သီလခြင်းစေတမာတိခြင်းစေပညာခြင်းစေနိဗ္ဗာန်တည်းလက်တွေ့ခြင်းကအောင်းအောင်းမြင်မြင်လက်ခြင်းကဒီခြင်းကလည်းကျောင်းပရိပတ်တွေဆံရံပြီးတော့သီလတည်းဟူသောမြေပေါ်မှာယက်တည်ပြီးဝိပဿနာဉာဏ်ဤဆံရံလေးသမထဘာဝနာဉာဏ်ဝိပဿနာဘာဝနာဉာဏ်တည်းဆံရံလေးအယံမှုရှိတဲ့တန်ခါတော်အပ်တဲ့တန်ခအယံဆိုတဲ့ကြောင့်တည်းတစ်ခုဤထောင်ပြီးလူတန်းပူဇော်ဖြင့်အခုပါတယ်ဒီကုသိုလ်ကံကြီးကအကျိုးပေးနေတဲ့ဒီဘဝမှာမန္တရဝစီရင်ဒုက္ခမှလွတ်မြောက်ခြင်းတဲ့စိတ်တည်းကဒါလင်ထုံမျိုးကောင်းသမီးရဲ့တန်ထန်နဲ့ခြင်းဖန်မြတ်စွာထက်ခံတက်ခံပြီးမှနေပါတယ်မန္တရဝစီရင်ဒုက္ခမှကျွတ်ဖို့လွတ်ဖို့ဆိုတဲ့ကံလေးဘုရားရှင်ရဲ့သာသနာ့ဘုန်းတော်ဝင်ရောက်မြင်ရှင်ရန်ပြုပြီးတကယ်လက်တွေ့သီလကျင့်စဉ်တမာတိကျင့်စဉ်ပညာကျင့်စဉ်ခေါ်တဲ့သာသနာ့မြမစရိယခေါ်တဲ့မွန်မြတ်သောကျင့်ဝတ်ပရိပတ်ကြီးကိုကျင့်နိုင်မှလွတ်မြောက်မယ်ဆိုတာကိုလည်းကြားကြားနားနားနားလည်ကြည်ပါရင်ဒါကြောင့်မိဘအကြီးကိုသူကဒီလိုခွင့်တောင်းနေခြင်းဖြစ်တဲ့အဲဒီတော့ဒီလိုတောင်းပန်နေလိုက်တဲ့အချိန်ခါမှာမိဘနှစ်ပါးကဗာပြောနေတယ်လေသူတို့ကတော့ခုနကအနိကရတ္တဘုရင်မင်းမြတ်ရဲ့လက်ကိုအချင်းနဲ့အတွက်ခြေသမီးငါတို့မန္တဝတိနေပြီးတော့မှတည်ရှိနန်းတွင်းမှတည်ရှိနေတဲ့ရှိတဲ့ဥစ္စာအစိုးရပိုင်ဆိုင်မှုအလုံးအနိကတဘုရင်မင်းမြတ်ပိုင်ဆိုင်နေတဲ့ဝါရဏဝတိမျိုးနန်းတွင်းမှတည်ရှိနေတဲ့ရှိတဲ့ဥစ္စာနဲ့အခွင့်အာဏာအလုံးဟာသင်္ချေသမီးဒီမှုရည်လက်ထက်ကိုပဲရောက်ရှိမှဖြစ်ပါတယ်။နောက်တစ်ခုကဒီအနိကကမင်းကြီးဆိုတော့ကလည်းအလုံးရုပ်အစင်းလှပ်ပတင့်တယ်နေတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်။ဒါကြောင့်သင်္ချေသမီးဒီအနိကကမင်းကြီးကိုလက်ခံပါလက်ထက်ထိညာဘုရားအတွက်လက်ခံပါဆိုပြီးတော့တိုက်တွန်းကြတယ်။အဲ့ဒီချိန်ကမှဘာလုပ်ကြလဲ။ဒီဖက်ကကြည့်မယ်ဆိုရင်ပေါ့နော်။ဟုတ်ကဲ့။မိမိအားလည်းဖြစ်မယ်နန်းတွင်းမှာအာနာတိကိုလည်းစိုးအုပ်ခွင့်ရမယ်စီးစိမ်တွေကိုလည်းအကုန်လုံးစိုးအုပ်ခွင့်ရမယ်ဆိုရင်တော့လောကဘက်ကကြည့်ရင်တော့မေမောခွေရတစ်ခုတော့မရှိဘူးလေဖြစ်တယ်ဒါပေမဲ့လို့ဒီမျိုးကသမီးကမေမောတာဆိုတော့မမေမောဘာကြောင့်မမေမောနိုင်တဲ့ကံကြီးကိုသူကစနစ်တကျထူထောင်ထားဒါတခါကြီးနေတယ်ကမကြီးနေလေဒီလိုဒုက္ခနေမှလွတ်ချင်တယ်ဆိုရင်ဒီကံမကုန်ရင်အပေါ်နဲ့မမေမောတဲ့ကံကြီးကိုသိနေကြထူထောင်ဖို့တော့မလိုဘူးလားလိုအပ်နေတယ်အဲ့ဒီဒီကံမှာအနိကတဘယင်းကြီးကလည်းဆက်ရောက်လာပြီးဆုံးကြပါလို့နော်မန္တဝရီနေမြေတော်ကိုလက်ထပ်ခွင့်ရအဲ့အတွက်ရက်ကနေလာတော့အနိကတဘယင်းကြီးကလည်းဆက်ရောက်လာပြီးဆက်ရောက်လာတော့ဒီမျိုးသမီးကမှန်လို့တယ်ပြတ်တတ်ချက် ယန္တမုဂ္ဂလစိတ်အချက်ပြည့်ပြီးတဲ့အချိန်ခါကျတော့ဘာလုပ်လိုက်သလဲသူအမတန်ကောင်းမွန်နေတဲ့ဇပင်ကိုတန်မြင့်နဲ့သူကိုယ်တိုင်ဖြတ်ဖြတ်ပြီးတဲ့အချိန်ခါဇပင်ကိုအခွေလေးဖွေပြီးတော့မိဘတွေနဲ့အနိကတဘယင်ရှိကိုသူကပြစ်ချလိုက်ပြစ်ချလိုက်ပြီးတဲ့အချိန်ခါကျတော့မှသူကတရားဟောပြီးတယ်နော်တရားဟောလိုက်တဲ့အချိန်ခါကျတော့ဘာဟောသလဲဒီခန္ဓာကိုယ်ကြီးရဲ့အာဒီနဝနုပသနာတစ်မျိုးလို့ခေါ်ပါတယ်။ဘုန်းကြီးတို့ညကဟောနေတဲ့ဂိရိမာနန္ဒသုတ်တံဘာမြတ်စွာဘုရားကအနိစ္စတင်ညာကိုအနတ္တတင်ညာတွေကိုဟောပြီးတဲ့အချိန်ကမှအတုပတင်ညာကိုလည်းဆက်ပြီးခေါ်ပါတယ်။အဲ့ဒီသုတ်တံနှစ်ခုဆက်ဆက်ပြီးတော့ဘုန်းကြီးနည်းနည်းဟောဖို့ရည်ရထားပါတယ်နော်။အဲ့တော့ဒီအတုပတင်ညာဆိုတာကဘာလဲ။ကတမသန္နန္ဒအတုပတင်ညာဣဒန္တံဘိကုဣမမိဝံကာယဥဒ္ဒံပတ္တတလသောခိသမတ္တကတသံပရိယန္တံပူရဏန္တပကရသအတုစီနောပိစ္ဆဝခတိအတိမသမိကာယေကိသလောမနခန္တံတတသောမန္တနာရုအတိအတိမိစ္ဆဝကဟရိယံယကနံကိလောမကံမိဟကံပပတံအန္တအန္တကုဏဥဒရိယကရိသံပိဋ္ဌံတိမံပုဗ္ဗောလောထိတံတိတော်မေတောအတုဝတခေလောသင်္ဃာနိကလတ္တိကမုခန္တိဣတိဣမသမိကံယအတုပနုပတိဝိဟရတိအယံဥဒ္ဒတန္တံအတုပတိညာအနန္တဤဘောအနန္တအတုပတိညာအတုပတိညာဟုသည်ကတမသအဖေနိအတုပတိညာပွားပြီပါဆိုပြီးတော့ဘုရားရှင်ကတိုက်တွန်းထားတဲ့အဲ့အတုပတင်ညာဆိုတာဘာလဲဘုန်းကြီးတို့အတုပကနှစ်မျိုးရှိပါတယ်သေအတုပကိုအဝိညာဏကအတုပလို့ခေါ်တယ်ဘုလိုအလောင်းကောင်တစ်ခုကိုအညွန်ယူပြီးတော့အတုပဘာဝနာကမ္မထိုက်ကိုရှိပြန်ရအပါတယ်ပထမဆံသမာဓိအဖြစ်ဆိုင်နေတယ်ဘုဒ္ဓသောဓမ္မကတော့မြတ်စွာဘုရားကသဝိညာဏကအတုပလို့ခေါ်ပါတယ်အသက်ရှိနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမရောရှားဆက်စုပ်ွယ်မတင့်တယ်တဲ့သဘာဝကိုနှလုံးသွင်းခြင်းဖြစ်ပါတယ်။အဲဒီနှလုံးသွင်းတာကဘယ်လိုလဲ။အာနန္ဒာညီဘောအာနန္ဒာဣဗျာဣသံဃာရောမြတ်တွင်၌ဝိခုယောဂဝဆရာယဟန်တော်သည်ဘာဒံတလားခြေဘောအပြင်းမဥဒ္ဒအထက်၌ဒေသမန္တကံသံပင်မှအတော်အောက်အဖို့၌ကဇပရိယံကအယိတုအယိပါဖြင့်ပိုင်းခြား၍အထရသောဣမမေဝပူရံနန္ဒပကရသအတုစီနောအထုတုအပြာများသောမစင်မကျေယွန်ရှာဆက်သို့ဖွယ်ဖြင့်ပူရံပြီးဝလျက်ရှိသောဣမမေဝကယံဤခန္ဓာကိုယ်ကြီးကိုဖြင့်လျက်ဒိဋ္ဌဝေခေတိအတိအတိဒီလိုစီဒီလိုစီညာဖြင့်ဆင်ခြင်သုံးသရှုပွား၍နေလေ၏ဘယ်လိုဆင်ခြင်လဲဣမသမိကယိဤကယဤခန္ဓာကိုယ်ကြီး၌ကေသံသမင်တို့သည်၎င်းသောမမှုညင်းတို့သည်၎င်းနှခါခြေတတဲ့တို့သည်၎င်းတန်တသောတို့သည်၎င်းတဇောအီလူဤပတ်သည်၎င်းမန္တအသသည်၎င်းနာရုအကျိုးသည်၎င်းအတ္တိအယောသည်၎င်းအတ္တိမိန်ဆန်ရုပ်ရင်းခင်သည်၎င်းဝကအညုကြောက်ကသည်၎င်းဟရိယနှလုံးသည်၎င်းယကနအသက်သည်၎င်းကိလောမကံအမြင့်အခြင်းသည်၎င်းပိယကအဆုံးသည်၎င်းဒီလိုမကအမြင့်ဒီ၎င်းပိဟကအဖြင့်တရရရဒီ၎င်းပပန္တအဆုံးဒီ၎င်းအန္တံဘူမတိ၎င်းအန္တကုဏဥသိဥထုံးဒီ၎င်းဥဒရိယအစသည်ဒီ၎င်းဂရိတာအစဟောင်းဒီ၎င်းပိဋ္ဌံတေပြည်ဒီ၎င်းသေမန္တရိဒီ၎င်းဘူဘောဤဒီ၎င်းလောဤတသွေးဤဒီ၎င်းသေတော်ချွေးဒီ၎င်းမေတော်အစီကဲဒီ၎င်းအတုမြေကြီးဒီ၎င်းဝတ္တအစီကြီးဒီ၎င်းခေလောဒွေဒီ၎င်းသင်္ကန်ဒီကနှစ်ဒီ၎င်းလက်ဒီကအစင်းဒီ၎င်းမုတ်တံကျင်ကဒီ၎င်းပတ္တိဤဤဤဤသောလည်းယပိစ္ဆဝကေတိအတိအတိဒီလုံးဒီလုံးဒီဇင်ရင်သုံးသပ်ယူပွား၍နေလေ၏အနန္တံဒီဝအနန္တဤဤသောလည်းယဤမသမိသာယဤခန္ဓာကိုယ်ကြီး၌အတုပံသူမတိအတုပံသဘောကိုအဖမ်းမအခက်ခဲရှုလေဖြစ်ပြီးဖြစ်ရဝိဟာရတိနေလေ၏အနန္တဤဝအနန္တအယံဤကဲ့သို့သောသဘောတရားကိုအတုပံတင်ညာအတုပံတင်ညာဟုရဲ့ဟောစခေါ်ဆိုအပ်ပါ၏။မဝိညာဏကအတုပံလို့ခေါ်ပါတယ်နော် ဒီတော့အောဝိညာဏကအတုပနဲ့သဝိညာဏကအတုပနှစ်မျိုးရှိတဲ့အနက်ကဒီဒီမှန်တဲ့သုတ်တံဗျာဆိုပြကြတော့သဝိညာဏကအသက်ရှိနေတဲ့တရားရည်သံတံမှန်လဲအတုပဘာဝနာစီးပြန်ဖို့ရန်အတွက်ညွှန်ကြားပေးပါတယ်။ဒီတော့ဒီခန္ဓာကိုယ်ကြီးနဲ့မကြည့်လိုက်လို့ရှင်ဘာရင်းရှိတယ်။ဆံမြင်ရှိတယ်၊မွေးမြင်ရှိတယ်၊ခြေသက်လက်သက်သွားအရင်အသာအကျော်အယုတ်ယောရင်ချင်းစီအညွန့်ကြောက်ကနှလုံးအသက်အမြင်အခြင်းအစုတ်ဥမဦးသိအစာသည့်အစာဟောတဲ့ခြင်းတိုင်းမြည်သွေးချွေးအစီကဲမြည့်ရင်ရှင်ကြီးတွင်နှက်အစင်ကျင်ငယ်ဆိုပြီးဒါ၄ပဲရှိရှင်းနေတော့ဤသုံးတဲ့ကုဋ္ဌာအစုတ်အပေါင်းရင်းကိုမလုပ်ပြရမလဲတို့ရဲ့ယွန်းချန်ဆက်စုံပဲသဘောတည်းကိုတစ်လုံးစီတစ်လုံးစီညာနဲ့မြင်အောင်ကြည့်ရဒီသုံးမိတဲ့ဒေဒီအလောင်းဖြစ်တဲ့အမျိုးကောင်းသမီးကလည်းနန်းတွင်းမှသူကဒီ32ခေါဋ္ဌာတ်ကိုစနစ်တကျရှုနိုင်တဲ့အဆင့်အထိရောက်နေပါတယ်။ဘယ်လိုကြောင့်32ခေါဋ္ဌာတ်ကိုသူကရှုနိုင်တယ်လို့မေးတော့ဘုန်းကြီးတို့သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်များသည့်စံချိန်မြင်ခဲ့ကဆိုရင်တရားမျိုးကိုဖြစ်စေနိုင်တဲ့သောအားရှိဘုဒ္ဓကတော့ပရမဇ္ဇသမာဓိကိုအခြေခံထားတဲ့ဒီပရမဇ္ဇသမာဓိကြောင့်လည်းလေယောင်ကြီးကဖြစ်ပေါ်နေပါတယ်။ထိုလေယောင်ကြီးရဲ့အကူအညီကိုယူပြီးမိမိကိုယ်ရင်းဣဇ္ဇတတန်တမာကြီးရှိနေတဲ့32ခေါဌာနအမြင်မိတ်ကညာထိုတို့ပုဂ္ဂိုလ်တို့ရဲ့တန်တမာကြီးရှိနေတဲ့32ခေါဌာနတွေကိုလှမ်းပြီးကြည့်မယ်ဆိုရင်မျက်စိပကတိမျက်စိနဲ့လှမ်းပြီးမြင်တယ်လို့စနစ်တကျမြင်နေတယ်သောဇဏကုဏ္ဏကအစုအပေါင်းတွေကိုသတိထင်ကြမြင်နေတဲ့အချိန်ခါကျတော့ဒီသောဇဏကုဏ္ဏကအစုအပေါင်းတွေထဲမှာဘာရီကတစ်ခါချက်ဆင်းပြီးနေတယ်လို့မေးတော့ဘိုးလောင်တင်ကလည်းအမျိုးမျိုးပြည့်နေနေပြန်တယ်ဒီနေ့ပြန်နှမှုတဲ့ဘုံကြီးကြီးလိုက်လို့ရှင်တော့သူကတော့အသေးမှဒုက္ခပေးတဲ့စီဘိုးလို့ဆိုလိုတာပေါ့နော်ဒီလိုဘိုးအမျိုးမျိုးတို့ဖြင့်ခန္ဓာအင်းကြီးကပြင့်နေနေတာဖြစ်တော့ဒီဘိုးလုံးတင်ကလည်းခန္ဓာအင်းကြီးထဲမှာဘာတွေလုပ်နေကြလဲဒီခန္ဓာအင်းကြီးထဲမှာအိမ်တော်ပြုကြတယ်ဒီခန္ဓာအင်းကြီးထဲမှာသမွေကြတယ်ဒီခန္ဓာအင်းကြီးထဲမှာရှင်းကူကြတယ်ဒီခန္ဓာအင်းကြီးထဲမှာမကြမ်းမမှန်ရင်ရှင်းကူကြတယ်ဒီခန္ဓာအင်းကြီးထဲမှာကျင်းကြီးဆွံ့ကြတယ်ဒီခန္ဓာအင်းကြီးထဲမှာကျင်ငယ်ဆွံ့ကြတယ်ဒီလိုချင်းလေအတုပတွေမဲ့တော့ချက်ချက်လဲလို့မြင်တော့ဒီခန္ဓာအင်းကြီးတွေမှာပဲအတုပအချက်ချက်တယ်။ဒါကြောင့်ဒီခန္ဓာအင်းကြီးဒီဘုလုံးကျွင့်ရဲ့အင်းကြောင့်ရတမ်းမှုရဲ့အင်းကြီးလည်းဟုတ်တယ်။အကျဉ်းကြီးဆိုရင်ကျဉ်းကြီးအင်းကျဉ်းလည်းဆိုရင်ကျဉ်းငယ်အင်းလည်းဟုတ်တယ်။ဖြားလို့နာလို့ရှိရင်စိတ်ကုပေးမှုရာအတွက်ဆေးရုံကြီးလည်းဟုတ်တယ်။မေလို့ရှိရင်အတုပချက်ဖို့အတွက်သုံးသံသင်္ကြန်ကြီးလည်းဟုတ်ပါရဲ့ဒီသဘောကိုဒီသူမေတ္တာခေတိကကောင်းစွာမြင်နေတယ်။ကောင်းစွာမြင်နေတဲ့အချိန်ကတည်းကသူကမိဘတိကိုပါပြောတယ်။ဒီလောက်တော့ပုံသွုံးပြီးတော့မစင်မကျဲယွန်းရှန်ဆက်စုံဝယ်တည်နဲ့ပြည့်နေနေတဲ့မကောင်းတဲ့အနတ်သက်ကြီးတထောင်ထောင်ထွက်နေတဲ့။ရောမွေပဲကောင်းတဲ့ဘုံအမျိုးမျိုးတို့ဖြင့်ပြည့်နေတဲ့ဒီခန္ဓာအင်းကြီးကိုညံမျက်စိနဲ့မြင်နေတဲ့သူမအဖို့ဒီခန္ဓာအင်းကြီးတွေကလည်းယွန်းရှာဆက်စုပ်ပဲမကောင်းတဲ့အငြင်းချင်းတွေဆိုရင်ဒီယွန်းစီးပြီးအမြဲတမ်းထွက်နေတဲ့အတွက်ဒီလိုယွန်းရှာဆက်စုပ်ပဲကောင်းနေတဲ့မတင့်မတည်တဲ့ဒီခန္ဓာအင်းကြီးကိုဘာကြောင့်သူတော်ဘုရားကသွားပြီးမေးနေရမှလဲ။ဟောလက်ထက်ခြင်းများချင်းဖြင့်သူတော်ဘုရားကသွားပြီးမယ်ဆိုရင်မစင်မကျန်ယွန်းရှာဆက်စုပ်ပဲအတိတိနေတဲ့ဒီခန္ဓာအင်းကြီးကိုပဲသူများသွားပြီးနေတယ်ဒီလိုတော့ပြင်းပြင်းရင်းဖြင့်ဘာအကျိုးရှိမှလဲဆိုပြီးတော့မိဘတွေကသူကပြန်ပြောတယ်။နောက်တစ်ခုဒီခန္ဓာအင်းကြီးကိုလမ်းကြည့်လိုက်မယ်ဆိုလို့ချင်းအသာသွေးဆိုဖြင့်လိမ့်ကြံထားတယ်။လိမ့်ကြံထားတဲ့ဒီခန္ဓာအင်းကြီးကဘိုးလောက်အမျိုးမျိုးတော့ဖြင့်ပြည့်နေတဲ့အတွက်ဒီနေ့မှဒီခန္ဓာအင်းကြီးပြည့်စည်သွားပြီဆိုရင်သုတ်တင်ခြင်းကိုတော့ဖို့ကြမယ်။ဒီအလုပ်ကြီးကိုလည်းဒီကြောင့်နည်းရည်မှာတုတ်တန်သင်္ကြန်ပို့တဲ့ပုံစံအတိုင်းနဲ့နော်တုတ်တန်သင်္ကြန်ကိုသွားပြီးတော့ပို့ကြပြီသွားပို့လိုက်တဲ့အချိန်ကကျတော့ဤအလောင်းကောင်းကြီးကဘာဖြစ်နေသလဲအပိတဝိညာဏအတိစိတ်ဝိညာဉ်ကင်းနေတယ်အတိစိတ်ဝိညာဉ်ကင်းနေတဲ့အတွက်ယောရှာဆက်ဆုံးတဲ့အတွက်ကြောင့်ဤအလောင်းကောင်းကြီးကိုဒီတုတ်တန်သင်္ကြန်ကိုသွားပြီးတော့ပို့ကြမှာဖြစ်သုံးသံတင်းချင်းကိုသွားပို့လိုက်တဲ့အခါမှာချင်းညာလုံးလို့ပို့တာလားယွန်ချာဆက်ဆုံးလို့ပို့တာလားလို့မေးရင်တော့ဒကာကြီးတွေဒီမကြီးတွေဘယ်လိုဖြေကြလဲ ယောရှန်သက်သူလို့ပဲဖုံးကြတာအဲ့ဒီယောရှန်သက်သူရဲ့အဲ့ဒီမှာဘယ်သူတွေပါနေသလဲအမတန်ချစ်ပါတယ်ခင်ပါတယ်ကျင်းနာပါတယ်မြတ်လို့ပါတယ်ဆိုတဲ့မိဘနှစ်ပါးဒီလည်းပါကြတယ်ဆွေမျိုးသားချင်းတွေလည်းပါကြပါတယ်အင်ဂျင်တွေလည်းပါကြတယ်အင်ဂျင်မတွေလည်းပါကြတယ်အဲ့ဒီဒီသုတ်သမန်ကြီးလောင်းကောင်ကြီးကမေလသဘောရှိနေတယ်ဘိုးတော်အစကြီးနဲ့သူတို့ဘတော်ရဲ့အစာအဖြစ်နဲ့ယွန်ချာဆက်တော်ကိုအနေနဲ့ဒီနေကြမှာဖြစ်တယ်ဒီလိုဒီနေနဲ့ယွန်ချာဆက်တော်ကိုကောင်းနေတဲ့ဒီခန္ဓာအင်းကြီးကိုဘာကြောင့်ညာသူတို့ဘကိုသွားပြီးပြည်နေရတယ်လဲသာကုသူကပြောတယ်ခန္ဓာအင်းကြီးနဲ့မစင်မခြင်းယွန်ချာဆက်တော်ဘွယ်ဒီနဲ့ပြည်နေတာဖြစ်တော့မိမိခန္ဓာအင်းကြီးလိုက်တယ်မစင်မကျင်ရောရှာဆက်သူွယ်အထုတ်ကြီးဖြစ်ဘုရဘခန္ဓာအင်းကြီးနဲ့ယင်လဲမစင်မကျင်ရောရှာဆက်သူွယ်အထုတ်ကြီးလာဖြစ်ပါလေနော်ဘုန်းကြီးတို့ခန့်ငယ်ငယ်ကဆုံးကြပါစို့ဟောကန်းကြီးသရဘုရားကြီးအထက်ချင်းနေကန်းကြီးသရဘုရားကြီးဖြစ်စဉ်ခန္ဓာကန်းကြီးမှာဘုန်းကြီးတို့သွားပြီးတရင်ဆုံးတဲ့အချိန်ခါမှာနားမကြတဲ့ဥရွေနာဆိုတဲ့ကိုရောကြီးတစ်ပါးရှိပါတယ်လူကခဏခဏဘုန်းကြီးတို့ကိုဆုံးမတဲ့အနေနဲ့ပြောတယ်အလကားပါခရောရှိတော့ကြီးထမ်းတယ်ပြီးသံဃာကြီးကိုရှောင်နေကြတော့ပါဆိုပြီးသူကပြောတယ်ဘယ်နဲ့လုံးတကယ်ကြီးနေလို့မကြီးမှားလားမှားလားမှန်နေပါလေမိမိခန္ဓာနဲ့ကြီးနေတဲ့မစင်တုံကြီးတွေကမြည်တယ်သူတို့ကခန္ဓာနဲ့ကြီးနေတဲ့မစင်တုံကြီးတွေမြည်ဒီမစင်တုံကြီးကိုထမ်းပြီးတော့မန္တရာကြီးမှလမ်းတလားနေကြတဲ့ပုဂ္ဂိုလ်တွေသာဖြစ်တယ်ဉာဏ်ကိုဒီသုံးနေတာခြေရင်းကကောင်းစွာမြင်တယ်မစင်တုံကြီးကိုထမ်းပြီးလန္ဒရာနေတဲ့ဒီမစင်တုံကြီးကိုဘာကြောင့်ညာသူတော်ဘာတွေကိုသွားပြီးမိကျင်နေရသေးတယ်ဆိုပြီးတော့မိဘနှစ်ပါးကိုသူကပြောတယ်။ယောဇကုသူကမှန်ထပြီးပြောနေတယ်။ယောနံဝိညာဉ်ပုံစံတဝအဘန္တရမတ္တဘာဟိရံကိရာကန္တတာအတ္တဟမန္တတကပိမန္တဇိကုတ်ဖေယယောအမြင်ပုဂ္ဂိုလ်သည်နတ္ထခန္ဓာအင်းကြီးကိုဝိညာဉ်ပုံစံတဝခွဲခြားစင်ပြ၍အတ္တထခန္ဓာအင်းကြီးဤအဘန္တရံအတွင်းသားကိုဘာဟိရအပါဒဖြစ်အောင်ပြီးရာပြုလုပ်လျာဤယောသတိဤသို့ပြုလုပ်နိုင်ခဲ့သည်ရှိသောခန္ဓာသာထခန္ဓာအင်းကြီးမှထွက်ပေါ်လာသည့်အနံ့ကိုအတ္တမာနသည်မခံနိုင်ကြကုန်သည်ဖြစ်ပေတဂမိမန္တမိမိယမိခင်အရင်ဆုံးမှလည်းပဲဒီကုန်စေရဆက်ဆုံးယူကြလျာ၏ရှင်းသားကြည့်လဲနော်သူမိတဲ့ခေရီရဲ့အလောင်းညာဖြစ်တဲ့သူမိတဲ့မင်းသမီးလေးကပြောနေတဲ့စကားဘယ်လိုလဲဒီခန္ဓာကိုယ်ကြီးကိုခွဲခြားစိတ်ဖြာပြီးကြည့်လိုက်ခွဲခြားစိတ်ဖြာပြီးတဲ့အခါမှာအတွင်းသားတွေကိုအမြင်သားဖြစ်အောင်ပြုလုပ်နိုင်ခဲ့မယ်ဆိုရင်ဒီခန္ဓာကိုယ်ကြီးမှထွက်ပေါ်လာတဲ့အနတ်တွေကိုဒီမခံနိုင်ကြတဲ့အတွက်မိခင်ရင်တော်မှလည်းပဲယွန်းချာဆက်ဆုံးတဲ့သဘောဖြစ်နေရတယ်။အမတန်ချစ်ဗရင်ခင်မရင်ကျင်နာပါရင်မြတ်လို့ပါတယ်ဆိုတဲ့မိခင်ရင်တော်မှလည်းပဲဒီအတွင်းသားတွေကိုအမြင်သာဖြစ်အောင်ပြုလုပ်ပြီးတော့ထားတဲ့ခန္ဓာအင်းကြီးကိုယွန်းချာဆက်ဆုံးမှဖြစ်တဲ့အနတ်ကိုဘယ်လိုမှသိခံနိုင်မှာမဟုတ်ဘူး။ဘယ်နဲ့လုံးပြိသက်တယ်မန္တရမန္တလာစဉ်းစားကြည့်ကြပြီတော့အတွင်းမှာရှိနေတဲ့အရာဝတ္ထုတွေကမစင်မကျယွန်းချာဆက်ဆုပ်ဖွယ်အတိတာဖြစ်နေတဲ့ကုဋ္ဌာကအစုအပုံတွေဖြစ်ကြပါတယ်ဒုကုဋ္ဌာကအစုအပုံတွေကိုအပြင်ဘက်ကိုရောက်အောင်အယိုးကိုပတ်ပြီးတော့ခန္ဓာအင်းကြီးတစ်ခုတည်ထောင်နိုင်ခဲ့မယ်ဆိုရင်ဘုဘကသုတ်တန်တစ်ခုကတော့ဘာပြောလဲသူတို့ကြောင့်ကံကြီးကြီးတဲ့ခွေးတွေမစားရအောင်ကိုလမ်းပြီးတော့ဒုံးနဲ့ခြောက်နေရမယ်အသွင်မှရှိပါတယ်။ယွန်ရှန်ဆက်ဆုံးဖွယ်အဖြစ်အာဒီနဝနုပဒနာအဖြစ်နဲ့ဉာဏ်ခန္ဓာအင်းရဲ့အဖြစ်ကိုမြင်အောင်ရှုဖို့ရန်အတွက်မြတ်စွာဘုရားဤပြတော်မူသည့်အတိုင်းသုမေတ္တာဒီအလောင်းအရာဖြစ်တဲ့သုမေတ္တာမင်းသမီးလေးကလည်းမိမိခန္ဓာအင်းမှရှိတဲ့32ခုထပ်သားဒီကိုယောဇာဆက်သောပဋိကူလသဘောအတုပသဘောအဖြစ်ရှုပသုံးသက်တဲ့သူတော်ကောင်းဖြစ်ခြင်းကြောင့်ဒီခန္ဓာအင်းရဲ့အပြစ်တွေကိုညာနဲ့ခွဲခြားစိတ်ပြန်ပြီးရှုကြည့်လိုက်တဲ့အချိန်ခါမှာအတွင်းသားတွေကတော့အကြွေအပြင်းသားဖြစ်လို့နှင်ခဲ့မယ်ဆိုရင်အတွင်းသားတွေမှာသဘောလာတဲ့ဒီအနတ်တွေကိုဘယ်သူမှသိခံနိုင်မှာလည်းမဟုတ်ဘူးရှင်းပါလေခင်ဗျာခင်ပါလေကျင်နာပါလေမြတ်လို့ပါလေဆိုတဲ့မိမိရင်တော်မှလည်းပဲ ယုံကြည်စွတ်တဲ့အစဉ်တော့ရရှိသွားနိုင်မယ်ဆိုပြီးတော့မိဘတွေကိုတရားဟောတယ်။နောက်တစ်ခုခန္ဓာရဏဓာတ်တို့သည်ခန္ဓာငါးပါးအနတ်ဆက်လက်ပတ်ဆိုတဲ့ဤအနိစ္စဒုက္ခအနတ္တလက္ခဏာယင်သုံးခံတင်ပြီးရှုပွားသုံးခံရမယ်ဒီတရားတွေသည်သင်္ခတ္တဆံယဆံယအကြောင်းတရားတွေကပြုပြင်ပွေးလို့ဖြစ်ပေါ်လာရတဲ့သင်္ခတ္တတရားသာမှန်တယ်။ဇာတိမူလကဒုက္ခပရိသန္တိဒီနေချင်းဇာတိကိုအကြောင်းခံပြီးဖြစ်ပေါ်လာရတဲ့ဒုက္ခသာမှန်တယ်။ဒီဒုက္ခတွေကိုဟုတ်တိုင်းမှန်စွာထိုးထွင်းသိတတ်တဲ့ဝိပဿနာဉာဏ်ပညာမျက်စိအမြင်နဲ့ပြည့်စုံနေတဲ့ကျွန်တော်မှဒီဘာကြောင့်သူတို့ဘာတွေကိုသွားပြီးတော့လက်ထက်အခြေနဲ့စိတ်ဓာတ်တွေပေါ်ရမှာလဲ။ဘယ်နေတော့ဒီကိစ္စတွေမှီးတယ်ကောင်းသလားမကောင်းဘူးလား။ကောင်းတယ်ကောင်းတယ်ဘာကြောင့်ကောင်းလဲ။သန္ဓရာကြီးဥလန်ဒီမှာလွတ်မြောက်ရှင်နိုင်တဲ့သွားအပြည့်ဝရှိနေတဲ့စိတ်ဓာတ်မျိုးတွေဖြစ်ပါတယ်နော်။နောက်တစ်ခုမြတ်စွာဘုရားဟောကြားထားတဲ့လောကံလေးတွေလူကကိုးပြီးတော့မိဘအင်းကိုဆုံးပါတယ်။ဘုံကိုတယောက်ကလာပြီးပြောမယ်ဆိုကြစို့နော်။တဲ့ကိုတနေ့တနေ့ရှင်မနေ့မှလှမ်းအချက်တရားနေ့နဲ့မှလှမ်းအချက်တရားညနေမှလှမ်းအချက်တရားအဲ့ဒီတော့နေတိုင်းလှမ်းအချက်300စီ300စီနှစ်ပေါင်း100ပြည့်အောင်ထိုးစွားတိုင်းလို့နှစ်ပေါင်း100ပြည့်တဲ့အချိန်ခံကြရင်သင်သန္ဓရာဝန်ရှင်ဒုက္ခရှင်ကို300ပြည့်တဲ့နိဗ္ဗာန်ကိုရမယ်လို့ပုဂ္ဂိုလ်တစ်ယောက်ကလှမ်းပြောမယ်ဆိုရင်အဲ့ဒီနိဗ္ဗာန်ကိုမြတ်စွာဘုရားကရောက်အောင်ယူဆဆမှာဆိုပြီးတော့ဒီလိုတိုက်တွန်းထားတဲ့သုတ်တန်တစ်ခုရှိအဲ့ဒီသုတ်တန်လေးကိုပေါ်ပြီးတော့သူကမိဘတွေကိုဆွဆုံးပါတယ်ဘာကြောင့်လဲသန္ဓရာကြီးအနတ်မလက်ကသန္ဓရာတခွင်မှာအမိသိလို့ငုံခဲ့ရတဲ့မျက်ရည်အဖတ်သိလို့ငုံခဲ့ရတဲ့မျက်ရည်မိအသက်ခံလို့ငုံခဲ့ရတဲ့မျက်ရည်အကိုအသက်ခံလို့မိဘတွေအသက်ခံရလို့ငုံခဲ့ရတဲ့မျက်ရည်ရိဇံဘုံတခုတခုမှာသူတို့မတို့ရဲ့လက်ချက်ဖြင့်အသက်ခံရတဲ့မျက်ရည်အဆက်ကြီးတဲ့ဒီမျက်ရည်ကြီးကိုစုပုံလိုက်ရင်မဟာသမုဒ္ဒရာ၄င်းမှာရှိတဲ့ရေကနေနေတဲ့ဒီမျက်ရည်ထုတဲ့ကပုံများသေးတယ်ရဝါဒုလူသိခြင်းမျက်စိလိုက်လို့ဘုရားတို့ရဲ့လံချက်ဖြင့်သိခြင်းမျက်စိလိုက်လို့ခန္ဓာကိုယ်မှာထွက်လာတဲ့အတွေ့အကြုံတစ်ဖက်ကစုပုံထားတစ်ဖက်ကမဟာသမုဒ္ဒရာ၄င်းမှာရှိတဲ့ရေကိုစုပုံထားမယ်ဆိုရင်မဟာသမုဒ္ဒရာ၄င်းမှာရှိတဲ့ရေကနည်းသေးတယ်ဘုရားတို့ရဲ့လက်ချက်ဖြင့်အနတ်ခံရလို့ခန္ဓာကိုယ်မှာထွက်ပေါ်လာတဲ့အတွေ့အကြုံကပုံပြီးတော့များသေးတယ်စသည်ဖြင့်မြတ်စွာဘုရားဟောကြားထားတဲ့သုတ်သင်ကြီးရှိတယ်အဲ့လောက်သံဃာကြီးရှင်လျာလှဆိုဆင်းရဲဒုက္ခတွေခံရတဲ့အဲ့အတွက်ဒီနှစ်ပေါင်း100လောက်ခံရမဲ့ဆင်းရဲဒုက္ခမပြောပါတော့ပါဘူးဒီလိုဆင်းရဲဒုက္ခကိုခံပြီးဒီနိဗ္ဗာန်ကိုရောက်အောင်ယူဆမှဆိုပြီးမြတ်စွာဘုရားကအာထာနာကပ္ပအပေါ်နော်မဖြစ်တဲ့နာကိုကြံစီပြီးတော့မြတ်စွာဘုရားကတိုင်ကျုံးတဲ့အနေဖြင့်ဟောထားပါတယ်နော်ငရဲကိုငိဒရာတို့ရောက်လာရင်ငရဲမှာခံရတဲ့ဒုက္ခကဒီလှန်ထိုးတဲ့ဒုက္ခတွေပုံပြီးကြီးခဲ့ဒိဋ္ဌံဘုရားမှကြည့်မယ်ဆိုလို့ရှိရင်လည်းဒိဋ္ဌံဘုရားကနိုင်ယံသာလောကဖြစ်တော့မိမိကအနိုင်ခံရတဲ့ဘုရားကိုလှမ်းကြည့်ရင်လည်းမမြင်မတွေ့နိုင်အောင်များပြားပါတယ်